Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် April 30ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ Ukraine နိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းမှာ Russia ရဲ့ထိုးစစ်ကို Ukraine ကဒီနေ့မှလည်းဆက်ပြီးတော့ကြမ်းကြမ်းခံတွန်းလှန်နေပါတယ်မြန်မာနိုင်ငံကထင်ရှားတဲ့ရှမ်းနိုင်ငံကြီးခေါင်းဆောင်ဦးခွန်ထွန်းဦးရန်ကုန်မြို့ကနေမှာဒီကနေ့ကွယ်လွန်သွားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းချိန်ကစပြီးတော့စစ်ကောင်စီလက်ချက်ကြောင့်တည်ဆုံသူဦးရေဟာ1800ကျော်သွားပြီလို့ AFP ကထုတ်ပြန်လိုက်ပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အတူစကိုင်းတိုင်းကမ့်ဘလူးမြို့နယ်ကအင်ငုတ်တို့ခြေရွာကိုစစ်ကောင်စီတပ်တွေကမနေ့ကမီးရှို့ခဲ့တာနဲ့ပတ်သက်ပြီ
းရွာကအင်ဂျီ350ဝန်းကျင်လောက်တော့ရှိတယ်ဗျတချို့အင်တွေကလက်နက်ကြီးနဲ့ကြာလက်နက်ကြီးကြာလို့ပြီးလောက်နေတချို့အင်တွေကတော့သူတို့ကိုယ်တိုင်ရှို့တယ်မြို့ပေါ့နော်ရွာအဲ့လေရွာလေကောင်လမ်းမကြီးရဲ့ရှိဘချမ်းကအင်ဂျီအကုန်လုံးကြီးပါလောင်သွားတယ်ဆိုတော့အကုန်လုံးလောလောဆယ်တော့ခမင်းကြီး190လောက်တော့ရှိတယ်
အင်္ဂုတ်တို့ကြေးရသားတို့ပြောပြတော့တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုအကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဒိုးတန်စီစဉ်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကပါအစီအစဉ်တွေအပါအဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့အကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းမှာရုရှားရဲ့ထိုးစစ်ကိုယူကရိန်းတပ်ဖွဲ့တွေဒီကနေ့ကြမ်းကြမ်းခံတွန်းလှန်ပြီးထိန်းထားနေနိုင်တယ်လို့ယူကရိန်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ယူကရိန်းစစ်မှုလုပ်ငန်းအဓိကနေရာတစ်ခုဖြစ်တဲ့ Donbas ဒေသကိုသိမ်းနိုင်ဖို့ရုရှားအစိုးရကကြိုးစားနေတာဖြစ်ပြီးရုရှားထိုးစစ်ဟာစီစဉ်ထားတာထက်ပိုပြီးနှေးကွေးနေတယ်လို့အနောက်နိုင်ငံတွေကစီရေးလေးလာသုံးသပ်သူတွေကပြောပါတယ်။ဒီတော့တွင်မှာပဲယူကရိန်းတောင်ပိုင်းကစစ်တံကြောင့်အကြီးအကျယ်ထိခိုက်ပျက်စီးနေတဲ့မာရီယိုပိုးစိတ်ကမ်းမျိုးကနေအကျက်သားတွေကိုကယ်ထုတ်နိုင်ရေးကုလသမဂ္ဂကဆက်ပြီးတော့ဂျားဝင်စစ်ဆင်နေပါတယ်။လွန်ခဲ့တဲ့သတင်းကိုဘက်မှာယူကရိန်းကိုစပြီးကျူးကျော်တိုက်ခိုက်ခဲ့ခြင်းကလေးကမာရီယိုပိုးမျိုးကိုသိမ်းနိုင်ဖို့ရုရှားတို့ကြိုးစားနေတာပါ။မာရီယိုပိုးမျိုးရဲ့နောက်ဆုံးခံစစ်ခြေကုပ်စခန်းဖြစ်တဲ့တံမဏိဆက်ယုံကြီးတွေကနေသူတို့ကိုကယ်ထုတ်ပေးဖို့အကျက်သားတွေတောင်းပန်နေကြတယ်လို့မြို့တော်ဝန်ဗာဒင်ဘွိုင်ချန်ကိုကပေါ့ကြာနေမှာပြောပါတယ်။အဲ့ဒီတမနီဆက်ယုံကြီးထဲမှာယူကရိန်းတပ်ဖွဲ့ဝင်ခမန်းကြီး2000လောက်ခံတိုက်နေပြီးအရက်သားက1000လောက်ရှိနေပါတယ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကလက်နက်ခဲယမ်းကူညီဖို့ပန်ကြားတာကိုညှင်းပယ်ခဲ့ပြီးစစ်ပွဲကိုအဆုံးသတ်ကြဖို့ယူကရိန်းသမ္မတကိုရောရုရှားသမ္မတဗလာဒီမီယာပူတင်ကိုပါသူတိုက်တွန်းခဲ့တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောက်ကြနေမှာပြောပါတယ်စစ်ပွဲရေးဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးစနိုင်ငံ20အဖွဲ့G20 ထိပ်သီးအစည်းအဝေးရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကနိုဝင်ဘာလကျရင်ဘာလီကျွန်းမှာအင်ရှင်ဖြစ်လက်ခံကျင်းပမယ့်ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတဇယ်လင်စကီကိုရောသမ္မတပူတင်ကိုပါဖိတ်ကြားထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာကြောင့်အမေရိကန်၊ဗြိတိန်နဲ့ကနေဒါတို့လိုG20 အဖွဲ့ဝင်နိုင်ငံတို့ကသမ္မတပူတင်ကို G20 ထိပ်သီးအစည်းအဝေးမဖိတ်ဖို့အင်ဒိုနီးရှားကိုတိုက်တွန်းထားတာပါ။ဒါပေမဲ့လည်းသမ္မတဝီဒိုဒိုကအင်ဒိုနီးရှားအနေနဲ့ G20 ကိုစီလုံးညညွတ်စေခြင်းပြီးအကွက်ကွဲအပြပြမဖြစ်စေခြင်းဘူးလို့ပြောပါတယ်။သမ္မတဇယ်လင်စကီတယောက်ရေးဟာစစ်မြေပြင်အခြေအနေအပေါ်မှာအဓိကမူတည်နေတယ်လို့ယူကရိန်းဆိုရအဖွဲ့အကြီးတန်းတာဝန်ရှိသူတူဖြစ်တဲ့ဗိုင်ဆော့စကီတာရက်ကကြာသပတေးနေ့မှာပြောခဲ့ပါတယ်။သမ္မတပူတင်ကတော့ထိပ်သီးအစည်းအဝေးတက်ဖို့ရည်ရွယ်ထားပေမဲ့အွန်လိုင်းကနေတမလားလူကိုယ်တိုင်တမလားဆိုတာမဆုံးဖြတ်ရသေးဘူးလို့ရုရှားအစိုးရပြောခွင့်ရသူကတောက်ကြနေမှာပြောခဲ့ပါတယ်။မြန်မာနိုင်ငံရေးမှာထင်ရှားတဲ့ရန်ကောင်ဆောင်တူဖြစ်သူခွန်ထွန်းဦးဟာရန်ကုန်မြို့ကိုးမိုင်ကသူ့ရဲ့နေအိမ်မှာဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ခွန်ထွန်းဦးဟာဒီကနေ့အနားယူမယ်လို့ပြောပြီးအိမ်ရဲဝင်သွားပြီးတဲ့နောက်အိတ်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ထွေထွေအတွင်းရင်းမှူးဆိုင်းလေကပြောပါတယ်။ခွန်ထွန်းဦးကွယ်လွန်သွားတာဟာအစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဆိုင်းလေးက VOA ကိုပြောပါတယ်။
ကျွန်တော်တို့ဥက္ကဋ္ဌကြီးခွန်ထွန်းဦးဆုံးပါသွားတဲ့အတွက်ကျွန်တော်တို့ပါတီအတွက်ရော now democracy အရေးလှောက်ရှားတဲ့ပုံကိုယ်တွေဖက်ဒရယ်အရေးလှောက်ရှားတဲ့ပုံကိုယ်တွေအကုန်လုံးအတွက်ကတော့ကြီးစွာသောဆုံးရှုံးမှုတရားလို့ကျွန်တော်တို့ရှုမြင်ပါတယ်အထူးသဖြင့်တော့တိုင်းသားအရေးနဲ့ဒီမိုကရေစီအရေးကိုခြေတန်းကနေမယက်တည်ပြီးတော့မှလှောက်ရှားဆောင်ရွက်ခဲ့တဲ့ပုံကိုယ်တူဒီလိုမျိုးရုပ်တရက်ဆုံးပါသွားတဲ့အတွက်ကျွန်တော်ပါတီအတွက်ကတော့အစားထိုးမရတဲ့ဆုံးရှုံးမှုတရားလို့ပဲပေါ်ပြလို့ပါတယ်ခင်ဗျာ
ခွန်ထွန်းဦးဟာ SNL ပါတီရဲ့ဥက္ကဋ္ဌအဖြစ်ပါတီစထူထောင်ခြင်းကလေးကနှစ်30ကျော်ကြာတာဝန်ယူခဲ့သူဖြစ်ပြီး2022ခုနှစ်မှာပါတီတာဝန်တွေကနေအနားယူခဲ့ပါတယ်။ဒါ့အပြင်ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA တို့မှနိုင်ငံအဖြစ်လည်းတာဝန်ယူလှုပ်ဆောင်ခဲ့ပါတယ်။1990ပြည်နှစ်ရွေးကောက်ပွဲရလဒ်ကိုအကောင့်ထည့်ဖော်ဖို့ဂျိုးပန်ချက်တရက်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပါအဝင်ယူကော့ပွဲအနိုင်ရတိုင်းရင်းသားပါတီတွေနဲ့စုပေါင်းပြီးပြည်သူ့လွတ်တော်ကိုစားပြုကောမဒီ CRPP ကိုဖွဲ့စည်းတာမှလည်းဦးဆောင်သူတူအဖြစ်ပါဝင်ခဲ့ပါတယ်။သူရဲ့နိုင်ငံရေးလှုပ်ဆောင်ချက်တွေကြောင့်စစ်အစိုးရအဆက်ဆက်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ထောင်ဒဏ်နှစ်ဆချမှတ်တာကိုလည်းခံခဲ့ရသူဖြစ်ပါတယ်။ကွယ်လွန်ချိန်မှာဇနီးဖြစ်သူနဲ့အတူသားတစ်ယောက်သမီးတစ်ယောက်တို့ကြံ့ရစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကနေဧပြီလ၂၉ရက်နေ့အထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်ဤမျိုးမျိုးနဲ့တည်ဆုံသူပေါင်း1803ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါဗျ။ဆီယနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတာအကျဉ်းချခံရတာတည်ဆုံတာတွေကိုစောင့်ကြည့်မှတ်တမ်းတင်နေပြီးဖြစ်စဉ်တွေကိုအတည်ပြုပြီးမှသာထုတ်ပြန်တာဖြစ်တယ်လို့ ABB အဖွဲ့ကပြောပါတယ်။စစ်ကောင်စီဘက်ကတော့ ABB ကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာလောက်ကျန်ချက်ကားထားတာလို့ခြေပါပြီးသေးဆုံးတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အခါအားလျော်စွာညှဉ်းဆန်းလေးရှိသလိုသတင်းထုတ်ပြန်လေးလည်းမရှိပါဘူး။တောက်ကြံနေအထိဆိုရင်မြန်မာတနင်္ဂနွေလုံးမှာဖမ်းဆီးခံထားရသူစွဲချက်တင်ခံရသူဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံရသူပေါင်း1449ယောက်ရှိပြီလို့ ABB ကပြောပါတယ်။1989ယောက်ကစွဲချက်တင်ခံရပြီးတဲ့နောက်ထွက်ပြေးတင်းရှောင်နေကြပြီးဖမ်းဝရမ်းထုတ်ခံထားရတယ်လို့ ABB ရဲ့ website မှာဖော်ပြထားသလိုထောင်ချခံရသူပေါင်းက1029ယောက်ရှိပြီလို့လည်းပြောပါတယ်ပြစ်ဒဏ်ချမှတ်ခံထားရသူတွေထဲမှာ65ယောက်ကတည်ဒဏ်ချမှတ်ခံထားရပြီးအဲ့ဒီအထက်မှာအရွယ်မရောက်သေးသူ2ဦးပါဝင်တယ်လို့ ABB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီ American တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းရိုမီတာ32 kHz 9393နဲ့9383ပိုင်းရိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOE American တန်ရဲ့စနေညထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ကမ္ဘာမှာစောင်းစီအတင်ဖို့ဆုံးအင်ဒိုနီးရှားနိုင်ငံကစောင်းစီတင်ပို့မှုတားမြစ်လိုက်တာကြောင့်ဆောင်းစီစရာစံချိန်တင်မြင့်တက်သွားပါတယ်။အင်ဒိုနီးရှားပြည်တွင်းဆောင်းစီပြက်လက်လာမှုကြောင့်အခုလိုတားမြစ်လိုက်တာပါ။ယူကရိန်းစစ်ပွဲကြောင့်တဲ့ကမ္ဘာကြီးပူနွေးလာမှုကြောင့်ကမ္ဘာဈေးကွက်ငကိုတဲကရိုင်းနေလာခြင်းအသီးရွက်စီစေးတွေလည်းဈေးတက်နေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ပေါ်ရူနေကစားခဲ့တဲ့အင်ဒိုနီးရှားဆောင်းစီတားမြစ်မှုကြောင့်စီအုံးပြင်ပေပစက်မုံညင်းမျိုးရင်းဝင်ဥရောပစီထွက်သီးနှံရက်စီနဲ့ကနေဒါမှာဒီသီးနှံကထုတ်တဲ့ကန်နိုလာစီတွေလည်းသမိုင်းဝင်စံချိန်တင်စည်တက်သွားပါတော့တယ်။စက်တိုက်မိုးခေါင်ရေရှားမှုကြောင့်တောင်အမေရိကကပဲပီဆက်နဲ့ကနေဒါကကန်နိုလာသီးနှံတွေထိခိုက်ပျက်စီးခဲ့ရတဲ့ပြဿနာလည်းရှိထားတယ်လို့ပြည်ထောင်နိုင်ငံပဲရစ်ဒိုပင်းတက္ကသိုလ်ကစီးပွားရေးပါမခဖိလစ်ချာမင်ကထောက်ပြပါတယ်။ဒါအပြင်ထိခိုက်ပျက်စီးမှုတွေများစေတဲ့ရုရှားကျူးကျော်စစ်ကြောင်းလည်းယူကရိန်းကနေချာပန်းပင်တွေလည်းလုံးဝအုံတုံပျက်စီးတာဆက်ဖြစ်ခဲ့ရတယ်လို့ပါမခချံမေကဆက်ပြောပါတယ်ခင်ဗျ။မီပေါ်နိုင်ငံမှာတော့သီရိလင်္ကာပြဿနာနောက်မှာကပ်ပြီးနိုင်ငံခြားအရန်ငွေထိမ့်သိမ်းမှုဆိုင်ရာစီးပွားပြက်ကက်စကြုံလာနေပါတယ်။အခုလိုနိုင်ငံခြားအရန်ငွေထိမ့်သိမ်းမှုမော်တော်ကားအရက်ရမကားနဲ့တခြားစင်ကန်ပစ္စည်းလိုသတ်မှတ်ထားတာတွေတင်သွင်းတာကိုရပ်ဆိုင်းလိုက်ရပါပြီ။လက်ကိုတဲကကိုဗစ်ကပ္ပကရောဂါကြောင့်ထိခိုက်ခဲ့ရတဲ့မီပေါ်စီးပွားရေးတဲ့အခုယူကရိန်းစစ်ကြောင်းစီးပွားအထိကမောင်းနေရ73စီနဲ့DC နဲ့ပို့ဆောင်ရတဲ့လူအသက်ရှင်သန်ရေးအခြေခံလိုအပ်ချက်စားတောက်ကုန်တွေမတရားဈေးတက်ကုန်တာကြုံနေရချင်းပါမြန်မာလိုပဲအိန္ဒိယနဲ့တရုတ်နိုင်ငံကြားမှာတည်ရှိတဲ့နီပေါ်နိုင်ငံအနေနဲ့နောက်တောင်အာရှနိုင်ငံဖြစ်တဲ့သီရိလင်္ကာနဲ့အလားတူ နိုင်ငံခြားရန်ွေရေးပေါ်လူဝမှုပြဿနာဒုတိယမြောက်တည်တည်တသာဆက်ဖြစ်လာတာပါစိန်ခံအဖြစ်သတ်မှတ်ထားတဲ့တင်သွင်းကုန်တွေကိုဇူလိုင်လကုန်အထိတားမြစ်လိုက်တာမှဈေးကြီးတဲ့ TV ရုပ်မြင်သံကြားတွေနဲ့လက်ကင်ဖုန်းတွေလည်းပါတယ်လို့နီပေါ်ဆိုရကဒီပတ်ထဲထုတ်ပြောထားပါတယ်နိုင်ငံခြားတင်သွင်းကုန်တွေကိုအဓိကမှီခိုရတဲ့နီပေါ်မှာအခြေအနေပုံမဆိုးအောင်လို့ဆက်စီတင်ပို့နေရတာရှော့ချရေးရုံးတက်ရက်ပါယာယီလျှော့ထားတယ်လို့လည်းဆမှုစီးပွားကူတန်တဲ့၆ပိုင်းဝန်ကြီးဌာနထိပ်တန်းရာရှိနာရယန်ရက်မီကဆိုပါတယ်ခင်ဗျအိန္ဒိယမှာတော့ကာလတံပိုးဒေါ်လာတန်း60ခန်းရှိတဲ့ဘေးဖြူပေါင်ချိန်200နီးပါးဖမ်းမိလိုက်ပါတယ်အိန္ဒိယနိုင်ငံအနောက်ပိုင်းပြည်နယ်ဂူဂျာရတ်မှာသတင်းနှစ်ပတ်အတွင်းတတိယချိန်ဖြစ်ဒေါ်လာ58တံပိုးတံပိုးပေါက်တဲ့ဘေးဖြူ198ပေါင်ဖမ်းမိခဲ့တယ်လို့အိန္ဒိယရဲရာရှိတွေကဒီနေ့ပြောလိုက်ပါတယ်အိန္ဒိယနောက်ဘက်နယ်စပ်အီရန်နဲ့အာဖဂန်နစ္စတန်ကနေမွေးရစီတရားမဝင်ကုန်ကူတာစောင့်ကြည့်မှုတွေတိုးလွှတ်လာချိန်မှာ People First စိတ်ကန်းကိုရောက်လာတဲ့ကုန်တင်သစ်တာတစ်ခုတည်းတနေ့တော့ကြာကအခုလိုမိလိုက်ကြောင်းရဲရရှိသူကရှင်းပြပါတယ်ဒီကုန်သစ်တာထဲမှာအထည်ချုပ်ချီမြင့်ဒုတ်တွေသာပါပေမဲ့ဒီချီမြင့်တွေမှာဘင်းဖြူမျိုးစိတ်လုံးတွေကိုရောရှက်ရက်လုထားတာစစ်ဆေးမိပြီးဒါတွေကိုနောက်မှအချောက်ခံကဘင်းဖြူတွေဖြစ်ပြောင်းလဲထွက်ယူနိုင်တယ်လို့ရဲရရှိတွေကဆက်ရှင်းပြပါတယ်ဒီသတင်းမှာထင်ပါပဲပါကစ္စတန်နိုင်ငံသား9ဦးစီကနေဒေါ်လာ38တန်းတန်ဘေးဖြူ123ပေါင်ကိုရေချောင်းစစ်စင်ရေးတစ်ခုတည်းဖမ်းမိခဲ့ပြီးနောက်ဒီလာထဲမှာပဲဒေါ်လာ188တန်းတန်ဘေးဖြူ453ပေါင်ကိုလည်းဂူဂျာရတ်ကကန္တလာစိတ်ကမ်းမှာဖမ်းမိခဲ့ပါသေးတယ်ခင်ဗျာတရုတ်မြို့တော်ဘီဂျင်းမှာတော့ရက်ရှည်အားလျက်မတိုင်ခင်ကိုဗစ်ထိန်းချုပ်မှုတွေပိုတိုးလှုပ်လာနေပါတယ်ဘီဂျင်းမြို့နေတွေအနေနဲ့အများစုကသွားတဲ့နေရာတွေသွားလာဖို့အတွက်အရင်ကိုဗစ်စစ်ဆေးဖို့လိုအပ်ပြီးပိုးမတွေ့မှသာသွားလာခွင့်ရှိတယ်လို့တရုတ်ရာရှိတွေကဆိုပါတယ်။ကိုဗစ်ကူးစက်မှုပြန်များလာတာမို့အကြီးအကျယ်မလုပ်ဖို့ရှိတဲ့မေလ၁ရက်နေ့အလို့သမားနေ့အတွက်အားလျက်ရရှိမတိုင်ခင်မှာအခုလိုကန့်သက်ချက်ကိုထုတ်ပြန်လိုက်တာပါ။၅ရက်ကြာမဲ့ဒီအားလျက်ကတရုတ်နိုင်ငံမှာအရင်တော့ကပုံမှန်အားဖြင့်လူတွေအများဆုံးခီးထွက်တဲ့ကာလဖြစ်ပေမဲ့အခုတော့နိုင်ငံနဲ့ကိုဗစ် -19 ကူးစက်မှုပြန်မြင့်တက်လာခဲ့တာကြောင့်လူအများစုအိမ်ထဲမှာပဲအဓိကနေထိုင်အနားယူကြဖို့မှန်းထားကြပါတယ်။ကူးစက်မြန်လွန်းတဲ့ Omicron မျိုးကွဲစိတ်သစ် BA.2 စီးပွားချက်ချာရှန်ဟိုင်းမှာအဓိကစတွေ့ခဲ့ပြီးအခုမြို့တော်ဘီဂျင်းတဝိုက်စတွေ့လာတာနဲ့မြောက်ကိုရီးယားနယ်စပ်မှာပါစတွေ့ခဲ့တာကြောင့်တရုတ်ကျန်းမာရေးရာရှိတွေပိုဆိုးရွားလာနေပါတယ်။ COVID လုံးဝကင်းစင်ရေး Zero COVID မူဝါဒဆက်ကင်ချတဲ့တရုတ်ရာရှိတွေအနေနဲ့ဆေးစစ်တာနဲ့လော့ဒ်ဒေါင်းချပိတ်ဆို့တာတွေတိုးလွန်လာချိန်မှာအခက်အခဲပိုကြုံလာရတဲ့မြို့နယ်တချို့နဲ့စီးပွားရေးလုပ်ငန်းရှင်အများစုကတော့စိတ်ပြက်ဒေါသထွက်လာနေပါတယ်ခင်ဗျ။
နောက်ဆုံးရသတင်းလေးကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့သခိုင်းတိုင်းကမ့်ဘလူးဘက်ကကြေးရော်တဲ့ခုမီးရှို့ခံတဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါတယ်စစ်ကောင်စီအင်အား90ကျော်ဟာကမ့်ဘလူးမြို့နယ်အင်ငုတ်တူရွာကိုဧပြီလ29ရက်နေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာပြီးတော့နေအိမ်တွေကိုမီးရှို့တာဖျက်ဆီးတာတွေလုပ်ခဲ့တယ်လို့ကြေးရော်သားတွေကပြောပါတယ်နေတရားကြောင်မီးလောင်ဆုံးရှုံးခဲ့ပြီးတော့ထွက်ပြေးနေကြတဲ့ရွာသားတွေမှာနေရေးစားရေးအခက်တွေ့နေပါတယ်။ဒီကြောင်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကမ့်ဘလူးမြို့နယ်အင်ငုတ်တူကျေးရွာကိုတောက်ကြနေမနေ့ကမနက်10:00နာရီဝင်းကျင်လောက်မှာစစ်ကောင်စီတပ်တွေနဲ့ပြူစောတိတွေပူးပေါင်းပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာတာကြောင်ရွာသားတွေအားလုံးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။အင်ငုတ်တူရွာအနီးကကြေးရွာတစ်ခုဖြစ်တဲ့ပေါက်တော်ရွာမှာဧပြီလ28ရက်နေ့ကစပြီးစစ်ကမ်းချနေတဲ့စစ်ကောင်စီတပ်တွေကပြူစောထီတွေနဲ့ပေါင်းပြီးအင်ငုတ်တူရွာကိုလက်နက်ကြီးတွေနဲ့ရောဆက်တပ်နက်တွေနဲ့ပါပစ်ခတ်ဝင်ရောက်လာတာလို့ဒေသခံက VOE ကိုပြောပါတယ်
။ကြေးရွာနေမှာကျွန်တော်တို့ပြူစောထီတွေနဲ့ပေါင်းပြီးမှကျွန်တော်တို့ရွာဝင်နေမနေ့10နာရီဝန်းကျင်လောက်ကစဝင်တာ။အမှန်ဆုံးသူလက်နက်ကြီးတွေနဲ့စပစ်တယ်သူဒီဟိုလက်နက်ငယ်တွေနဲ့လက်ပစ်တယ်ဘောနော်ဟိုဒီဟိုမချင်းခန်းခေါ်တဲ့ဒီဆိုတော့ဒီတာကုန်ကင်းကြီးခေါ်တဲ့ဟာတွေနဲ့ပထမဆုံးစိုက်မှာပြည်မှာရွာထဲကိုစောင့်ဝင်လာတယ်ရွာထဲဝင်လာကြတယ်သူတို့ကကျွန်တော်တို့ရွာထဲမှာချောင်းလေးချောင်းရှိတယ်အဲ့ချောင်းလေးချောင်းဝင်လာတယ်တချို့တို့ကအဲ့ရနေမှာအဆင်ပြိုင်မှဟိုရွာထဲချက်ကြီးနဲ့ဆက်သွယ်ထားတဲ့လမ်းတိုင်းဝင်လာတာပေါ့အဲ့ဒီကနေစပြီးမှဆယ်နှစ်ကျော်လောက်ကြတော့ကျွန်တော်တို့ရွာကြီးရွာထဲကိုစာယူလက်နက်ကြီးနဲ့တချို့အိမ်တွေကလက်နက်ကြီးနဲ့ကြားလို့လက်နက်ကြီးကြားလို့ပြီးလောက်နေတယ်။စာမိတော့လက်နက်ကြီးအလုံး30လောက်ခမန်းကြည့်ပေါ့နော်အလုံး30လောက်ပြည့်တယ်ပြန်ထွက်သွားတော့နှလုံးလမ်းပြီးဆက်ပြစ်တယ
်။လက်နက်ကြီးကြောင့်အိမ်တချို့မိလောင်တယ်လို့တချို့အိမ်တွေကတော့စစ်ကောင်စီတပ်သားတွေကိုယ်တိုင်ရှုခဲ့တယ်လို့ဒေသခံကပြောပါရယ်။အ အရင်လုံး120ဝင်းကျင်မိလောင်သွားတယ်လို့စဘာတွေနဲ့ကျွဲတွေနွားတွေဝက်တွေလည်းမိရပါသွားတယ်လို့ဒေသခံတို့ကပြောပါတယ်
ကျွာကအင်ဂျီ350ဝန်းကျင်လောက်တော့ရှိတယ်ဗျ။တချို့အင်ဂျီကလက်နက်ကြီးနဲ့ကြာလက်နက်ကြီးကြာလို့ပြီးလောက်နေတချို့အင်ဂျီကတော့သူတို့ကိုယ်တိုင်ရှုတယ်လို့ပြောတော့ကျွာအလေကျွာလေးကောင်လမ်းမကြီးရဲ့အရှိတ်ချမ်းကအင်ဂျီအကုန်လုံးကြီးပါလောင်သွားတယ်။ဘယ်လိုအကုန်လုံးလောလောဆယ်တော့ခမန်းကြီး120လောက်တော့ရှိတယ်အကုန်လုံးသူတို့ရှုသွားတာ။အဲ့ဒီမှာဘာတွေပါတယ်လဲဆိုလို့ရှိရင်ကျွန်တော်တချို့တော့အင်ဂျီကတော့စပါးတွေပါတယ်။တချို့အင်ဂျီကတော့နွားတွေပါတယ်။တချို့အင်ဂျီကဝက်တွေပေါ့နော်အင်ဂျီလေးဆန်ကျက်တွေရောအကုန်လုံးပါတော့တွေ့ရတယ်။
စစ်ကောင်စီတပ်တွေဝင်မလာခင်ကြိုတင်တင်ရတဲ့အတွက်ရွာသားတွေတိမ်းရှောင်နိုင်ခဲ့ပြီးဖမ်းဆီးခံရတာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ဘူးလို့သိရပါဗျ။စစ်ကောင်စီတပ်တွေရွာကချွတ်သွားပေမဲ့ကျေးရွာသားတွေကတော့ရွာကိုမပြန်ရဲပဲဒေါ်ရဲမှာပဲပေါအောင်နေကြတယ်လို့ဒေသခံကပြောပါဗျ
။ရွာတွေကတော့တချို့တော့ကတော့ပြန်ပြီးမှတချို့ပစ္စည်းလေးတွေဆောင်လေးတွေစားပြရလေးတွေခင်းစရာလေးတွေလာနေတာတော့ရှိတယ်။ဘုံကတော့လည်းကြတော့ဟုတ်တာမဟုတ်ဘူး။ဒီဟာတော့လောလောဆယ်တော့ဒီဘောအိတ်ပလူကအိတ်ဆိုတဲ့
စစ်ဆောင်တွေအတွက်စားတောင်းတဲ့နေထိုင်ရေးအခက်အခဲတွေရှိနေကြပါတယ်။အင်ငုတ်တို့ကြေးရွာအနီးမှာတိုက်ပွဲတွေမရှိပေမဲ့ရွာနီးဝင်းကျင်နေရာတချို့မှာမိုင်းပောက်ကွဲမှုတချို့ရှိရာကြောင့်စစ်ကောင်စီတပ်တွေကအင်ငုတ်တို့ရွာမှာပြည်သူကာကွယ်ရေးတပ်တွေရှိနိုင်တယ်လို့ယူဆပြီးဝင်ရောက်ရှင်းလင်းတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်ကောင်စီဘက်ကတော့အင်ငုတ်တို့ရွာနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့သခိုင်းတိုင်းအတွင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာကျေးရွာတွေကိုအကာအကွယ်ယူပြီးသူတို့ကိုတိုက်ခိုက်နေတာကြောင့်ကျေးရွာကိုအထိမနာစေပဲနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုမှုပါတယ်။သခိုင်းတိုင်းအတွင်းခုလိုနယ်မြေရှင်းလင်းစစ်ဆင်ရေးတွေကြောင့်လည်းဒေသခံကျေးရွာသားတောင်းနဲ့ချီပြီးအိုးအိမ်ဆွန့်ခွာပြေးနေကြရပါတယ်ရှင်။
စကိုင်းတိုင်းကမ်ပလူမြို့နယ်ကအင်ငုတ်တို့ရွာမိရှုခံရတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖိပို့လာတဲ့တဲ့ရင်ကိုအလိမ်မာပြောပြခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသာစီစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့ကရားဒေတာပြိပခကျမ်းမာရေးအထောက်ပံ့များဖျက်တောက်ခံရတဲ့အကြောင်းကိုတင်ပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပြည်ပခါတွေကြောင့်ဒုက္ခရောက်နေတဲ့ကြားပြည်နယ်မှာဒေသခံတွေဟာနေရက်ဆုံးခွာရတဲ့အပြင်စီဝါနဲ့အထောက်ပံ့တွေရဖို့စူးစူးဝါဝါပိတ်ပင်ခံနေရပါတယ်။စစ်ရှောင်းတွေအတွက်ထောက်ပံ့လာတာတွေကိုစစ်ကောင်စီရဲ့တပ်သားတွေကဖျက်ဆီးနေရလို့ဆွဆွဲပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့အလွတ်တန်းသတင်းတော်မြမိုးသူကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။မျက်စိတစုံဝါတာဘလူးတွေတန်းစီတိဆောက်ထားတဲ့တရက်ချမ်းကြီးတစ်ခုရဲ့တဲတလုံးရှိမှာတော့ဒေါ်ဘရိုနီကာတယောက်ငိုနေတဲ့အသက်နှစ်နှစ်အရွယ်ကလေးငယ်ကိုနှုတ်တိုက်ဖို့နှုတ်စီဖြော်နေပါတယ်။ကလေးငယ်ကလွန်ခဲ့တဲ့လကကယားမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်နေချိန်မှာသေဆုံးခဲ့ရတဲ့ဒေါ်ဘရိုနီကာရောင်မရဲ့ကလေးဖြစ်ပါတယ်။နှစ်ပေးမှာတော့အသက်86နှစ်အရွယ်သူမအမေကဆွေးဆွေးမြေ့မြေ့ထိုင်ပြီးထမင်းအိုတည်နေပါတယ်။ဖခင်ဖြစ်သူနဲ့ရောင်မဖြစ်သူတို့ဆုံးသွားကြတဲ့ကသူမအမီလဲဝမ်းနဲ့ပလက်ဖြစ်ကြံခဲ့ရပါတယ်။ဒါကတော့ကယန်းတိုင်းသားတွေကသူတို့လူမျိုးစုတွေတည်ဆုံသွားတဲ့အခါရိုးရာဒလေးအရာတည်ဆုံသူတွေကောင်းရမွန်ရာရောက်အောင်ဆူတောင်းပေးနေတဲ့အတန်မှာ
သူရွှေမကဆုံးသွားသူလဲဟိုပလက်စကားလည်းမပြောနိုင်ဘူး။နော်ဒီရမလဲရက်စလုံးလူလိုက်ခံရတယ်ခေါင်းခေါင်းတားကဲဆိုမခံနိုင်ဘူး။ရမဖလဲကြည့်ပေးရတယ်ဟိုဖေဖလဲကြည့်ပေးရအမေဆိုယူရမယ်အမေပြောတယ်ယူရမယ်နော်ကိုကဘလို့ဘာလဲအပေးလဲဆိုတော့မယူနဲ့အမေတယူရတော့ဟိုကျွန်တော်တို့လည်းဘယ်မှာတနည်းရတော့မလဲအမေယူရတော့ကျွန်တော်တို့မကြည့်နိုင်တော့တော့ဒီလူနာနိုင်ရတော့မှဟိုမျိုးကြည့်ရပြီဆိုတော့အမေထယူဆိုတော့ကျွန်တော်တို့မကြည့်နိုင်ဘူးငူထဲမှာပဲအမေကိုတခါတည်းဟိုမျိုးတုံးချလိုက်ပါလေ
သွေးကင်စာဖြစ်နေတဲ့ဒေါ်ဘရိုနီကာရဲ့ရောင်မဟာအသက်24နှစ်အရွယ်ရှိပြီးတိုက်ပွဲတွေဖြစ်ပွားနေချိန်မှာယောဂပြင်းထန်ပြီးအသက်ဆုံးရှုံးခဲ့ရတာပါ ကိုဗစ်ပထမလိုင်းမှာတွေးကင်စာရှိတယ်ဆိုတာကိုသိရပြီးဒေသမှာပြိပခါတွေဖြစ်လာတဲ့အခါသူမယောဂအတွက်လိုအပ်တဲ့ကုသမှုတွေမရှိနိုင်တော့ပါဘူးဒါအပြင်သူမရဲ့ဖခင်ဖြစ်သူကအရင်ကကျန်းမာရေးကောင်းမွန်ခဲ့ပေမဲ့စစ်ပေးရှောင်နေစဉ်အတွင်းလေဖြတ်သလိုဖြစ်ပြီးတော့အဖျားတက်အမောဖောက်ကတည်ဆုံခဲ့ရတာဖြစ်ပါတယ
်ကလေးကိုတစ်ဖက်ချော့လိုက်နော်အဖေတစ်ဖက်ကြည့်ဟိုကြည့်ကြတော့လဲအားမရှိတော့လဲနော်အဖေလက်စကားပြောနိုင်တော့နော်ယောက်မဖက်ကြည့်ကြလဲယောက်မလည်းတဲတံဖြစ်နေတယ်အမျိုးဖြစ်ပေါ့နော်ကျွန်မလည်းဟိုခုနကကိုဆောက်တည်လို့မရတော့လဲနော်ကိုစိတ်ကိုနာနော်နေထွက်တဲ့ချက်တော့မဟိုအာတကယ်ကအမောင်ထဲမှာနေတယ်လို့ပဲအမျိုးပေါ့နော်နော်နေဝင်ခဏနေပြီဆိုတော့ဟိုဒီနေ့လည်းမထွက်နိုင်မလားအမျိုးတော်ပေါ့နော်အဲ့လောက်ထိတော့ဟိုမျိုးခံစားရတာပေါ့နော်အမျိုးမျိုးကြောက်ပေါ့နော်ဟိုလူဟိုလူဖျားလူနာရောနှစ်ပြီးဟိုကိုကလည်းကိုရှောင်းဒီရှောင်းတော့ဒီများအိုဒီများအိမ်ဒီများရွာမှာတနေ့ကျတော့ကိုလည်းအာနာတော့ပေါ့နော်တခါတလေကျတော့ကိုလည်းဟိုကြောင့်တောင်ဖြစ်သွားဖြစ်မိတော့ပေါ့နော်တော့ခံစားရတယ်ပေါ့နော်အမေလည်းခံစားရတယ်နော
်မိသားစုဝင်နှစ်ဦးဆုံးရှုံးရတာအပြင်သူမတို့ခဏဆုံးခွာပြေးတဲ့အိမ်ကလည်းစစ်သားတွေမိရှို့တာကိုခံလိုက်ရပါတယ်စိန်ခေါ်မှုများစွာနဲ့အတူသူမတို့မှာပြန်စရာနေအိမ်မရှိတော့ပါဘူးအခုသူတို့မိသားစုနေနေတဲ့နေရာကတရက်ချံကြီးတဲကအကျယ်၈ပေအမြင့်၆ပေရှိတဲ့ယာယီတဲလေးဖြစ်ပြီးတော့အိတ်ထဲမှာမိသားစုဝင်၁၂ယောက်ကတန်းစီပြီးတော့အိပ်ရတာပါဒီတရက်ချံကြီးဟာအခုတော့ပြည်ရင်းနေရဲ့ဆွန်ခွာထွက်ပြေးသူတွေအတွက်စစ်ပေးရှောင်စခန်းတစ်ခုဖြစ်နေပါပြီ။အဲဒီစခန်းမှာနေတဲ့သူတွေဟာစစ်တပ်ကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေလုပ်မှာကိုအမဲလိုလိုရင်တထိန်ထိန်နဲ့ကြောက်လန့်နေရပါတယ်။ဘုံကျဲခံရမှာကြောက်တဲ့အတွက်ည9နာရီမှာရှိသမျှအလင်းရောင်တွေကိုအကုန်ပိတ်ရပြီးညကြီးပေါ်မှာဝါတာဘလူးစခင်းပြီးတော့အိပ်ရပါတယ်။အိမ်ရာဆုံးရှုံးခဲ့ရတဲ့ပြည်သူတွေဟာအခုချိန်မှာတော့လူသူကင်းမဲ့တဲ့နေရာတွေမှာအဆင်ပြေသလိုနေနေရတာပါ။ကယားပြည်နယ်ဟာရာသီဥတုပြင်းထန်တဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့အပူအေးအေးကလည်းမမျှတာပါဘူး။နေ့ဘက်မှာ40ဒီဂရီစင်တီဂရိတ်လောက်အထိပိုလွန်းသလိုဆောင်းတွင်းညဘက်အချိန်တွေမှာဆိုရင်လည်းအနှုတ်30ဒီဂရီအထိကျသွားပြီးတော့အလွန်အေးလာပါတယ်။ဒီတော့မိုးမလုံနေမလုံမှနေရတဲ့ကလေးငယ်တွေဟာမကြာခဏနှာစည်းချောင်းဆိုးဖြစ်ပြီးတော့အဲဒီကစားလို့ကမ်တစ်ခုလုံးကူးဆက်တာတွေရှိတယ်လို့ဆိုပါတယ်။စစ်ပေးဆောင်စခန်းမှာကြုံတွေ့နေရတဲ့ကျန်းမာရေးအခက်အခဲတွေနဲ့ပတ်သက်ပြီးစခန်းတာဝန်ရှိသူတအူးကအခုလိုပြောပြပါဗျာ။အဲ
တော်ထဲမှာတပင်းအောက်မှာအဆင်ပြေတယ်လို့ထိုးနေရတာပေါ့နော်။ဆိုတော့အဲ့ချိန်မှာသူတို့အဖြစ်များကဝမ်ပြေဝမ်ရှော့ဆိုမှာဝမ်ပြေရန်ရှော့ကလေးတွေပူဖြစ်တယ်လူကြီးရတယ်နဲ့ပူခံနိုင်ရရှိရပေါ့နော်။ဆိုတော့အဲ့ချိန်မှာအဖြစ်များတယ်ဇေဝါအရနိုင်မှုကလည်းအရန်ခက်ခဲတာပေါ့နော်။ဒီနောက်ပိုင်းကတော့နေနေအပူပြီးတော့ရရပေါ့နော်အလူရှင်တွေကိုအဲတောင်းရရနေပြီးတော့နေနေတော့အဆင်ပြေလာတယ်ဒါပေမဲ့ကျမကြီးဘိုင်းကတော့အဲတက်ဆုံရှုံတာတွေရှိတယ်ပေါ့နော်အဓိကကကိုုံဆောင်ကိုုံဆောင်မိခင်တွေပေါ့ကိုုံဆောင်မိခင်တွေကသူတို့အဲအစာအာဟာရပိုင်းနဲ့ပတ်သက်ပြီးတော့မလုံလောက်တာလည်းပါတယ်ပေါ့နော်ပြီးတော့အရင်လိုမျိုးစေဝါရနိုင်မှုပေါ့ဆိုတော့အဓိကကကွယ်စေးထိုးနိုင်တဲ့ဘိုင်းမှာဆိုလဲသူတို့အတွေ့အရန်ခက်ခဲဖြစ်သွားတယ်ပို့မဲ့လူကမရှိတာလည်းတကြောင်ပြီးတော့သူတို့ကသူတို့သွားလို့လည်းအဆင်မပြေဘူးပေါ့နော်ဆိုတော့အဲ့ဒါလေးကြောင့်မလို့အဲ့ဒီဘိုင်းမှာလည်းပါတယ်အဲကြောင့်မို့အဲမိခင်တွေကကလေးဆုံးရှုံးမှုမှာဒီစားရှောင်းတဲ့အခုချိန်ထိဆိုရင်အပြင်းမြ6ရက်5ရက်6ရက်လောက်ရှိတယ်ပေါ့နော
်ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းခဲ့တဲ့ကကြားပြည်နယ်ဟာသခိုင်းတိုင်းနဲ့ချင်းပြည်နယ်လိုပဲခုခံတော်လှန်နာတွေအကောင့်နဲ့ဒေသတစ်ခုဖြစ်လာခဲ့ပါတယ်မြန်မာစစ်တပ်ဟာကြားပြည်နယ်အနှံ့ပြင်းထန်ဖြိုခွင်းမှုတွေလုပ်နေပါတယ်စစ်သားတွေဟာပြည်သူတွေရဲ့အိုးအိမ်စီးစိမ်တွေကိုခိုးယူတာတွေမိရှုဖျက်ဆီးတာတွေအပြင်အစာအသောက်ဆေးဝါးတွေနဲ့စစ်ပေးဆောင်တွေအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းဖျက်ဆီးခဲ့တယ်လို့ INGO အဖွဲ့အစည်းတစ်ခုဖြစ်တဲ့45 Right ကထုတ်ပြန်ထားပါတယ်။ဒီလိုပြုလုပ်တာဟာမြောက်များစွာသောအကျိုးဆက်တွေကိုဖြစ်ပေါ်စေပြီးစစ်ရာဇဝတ်မှုမြောက်တယ်လို့လည်းရေးသားထားပါတယ်။တိုက်ပွဲတွေကြောင့်ကျန်းမာရေးဆောင်ရှားမှုအကြီးပေးနိုင်တဲ့ခွဲစိတ်မှုတွေလုပ်လို့ရတဲ့ဈေးရုံတွေကလည်းရှေ့ပြောင်းရတာက၃ချိန်ထက်မနည်းရှိနေပြီဖြစ်ပြီးတော့အခုချိန်မှာတော့တချို့ကရွေးရှားဈေးကန်းတွေအဖြစ်လုပ်ကိုင်နေရပါတယ်။ပြီးခဲ့တဲ့မက်စလာတတိယဘက်အတွင်းကဒုံငန်ခါတိုက်ပွဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့် စင်းယုံရဲ့ခိုင်300ဝန်းကျင်အထိလက်နက်ကြီးကျလာခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်စင်းယုံမှာရှိနေတဲ့လူနာတွေနဲ့စင်းယုံမှာပြောင်းရွှေ့ခဲ့ရပါတယ်။စေကုသပေးတဲ့နေရာမှာလဲလိုက်လံကုသပေးတဲ့မိုဘိုင်းကုသရေးအဖွဲ့တွေ CDM ဆရာဝန်နဲ့တူနာပြုအဖွဲ့တွေတူးချင်းပရဟိတလိုက်လံကုသပေးတဲ့သူတွေရှိပေမဲ့စေဝါအခက်ခဲကတော့စိန်ခေါ်မှုတွေရှိနေပါတယ်။ပြည်내အတွင်းစစ်ပေးဆောင်စခန်းတွေကိုကျန်းမာရေးစောင့်ရှောက်မှုတွေပေးနေတဲ့အဖွဲ့ရဲ့တာဝန်ခံဆရာဝန်တဦးကလည်းကြုံတွေ့ရတဲ့အခက်ခဲတွေကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့အဓိကဆေးဝယ်တဲ့နေရာမှာပေါ့နော်အလူရှင်တွေလူလာတဲ့ဆေးလေးရှိတယ်ပြီးကျွန်တော်တို့ဆေးဝယ်
ကျွန်တော်တို့အဓိကဆေးဝယ်တဲ့နေရာမှာပေါ့နော်အလူရှင်တွေဒီကလာနေတဲ့ဆေးတွေလည်းရှိတယ်ကျွန်တော်တို့ဆေးဝယ်တာပျောက်သွားတာနေလည်းရှိတယ်အကြောင်းမျိုးမျိုးကြောင့်ပျောက်သွားတယ်နောက်တစ်ပိုင်းကကျွန်တော်တို့လက်ထက်မှာငွေရှိတယ်ဒါပေမဲ့ဒီဒေသရဲ့ချင်းတွေတော့ကျွန်တော်တို့မှာဝယ်လို့မရတဲ့ဆေးတွေရှိတယ်နောက်တစ်ပိုင်းဘလို့ခက်ခဲရှိလဲဆိုရင်ကျွန်တော်တို့ကလူနာကိုတရားရဂန်လုံးပြေဝါမပေးနိုင်ဘူးဟိုကျမ်းမာရေးစောင့်ရှောက်မှုတွေရောပေါ့အပြည့်လို့လည်းဆိုရင်ငွေကြေးခက်ခဲကြောင်ဖြစ်နိုင်တယ်လို့တခါတလေကြာရင်ကျွန်တော်တို့ဘာခက်ခဲကြောင်ရလဲဆိုရင်ငွေရှိတယ်ဈေးဝယ်လို့မရဘူးဈေးရှိတယ်ငွေမရှိဘူးအဲ့ဒါကျွန်တော်တို့ရဲ့ကြီးမားသောပြဿနာပဲ
ကရားပြည်နယ်ကကျန်းမာရေးဝန်ထမ်းတွေကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြိပခတွေကြောင့်ရွှေ့ပြောင်းနေထိုင်ရတဲ့ဒေသခံတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့တောင်းဆိုကြပါတယ်ဒီမော့ဆူကရွာတရာမှာနေထိုင်တဲ့ဒေါ်မီရီရဲ့အဖေကတော့စေဝါပြက်လက်မှုတန်ကြောင့်တည်ဆုံခဲ့ရပါပြီ
။ခစားတာကြီးစားတာနဲ့တော့ကိစခွဲပဲနဲ့ခွဲစနေတဲ့ဘွဲအဖေဘွဲဆ
က်လာနေတယ်။သူစပြတော့သူ့စိတ်မကူဘူးတော့ပတ်စံလည်းမရှိဘူးစိတ်ရောလည်းမရှိဘူး။အတော်စိတ်တစ်ခုပဲထားတော့လေ။သူအသက်ကြီးပြီပဲသူ့ကိုငါဟိုခေါ်သွားလို့တောတောင်နေမှာတေးတာထက်စားရင်သူအိမ်မှာတေးတာပိုကောင်းပါလေဆိုပြီးလက်လျှော့လိုက်ရတယ်။အဖိုးကိုဆုံးရှုံးရချိန်မှာအတော်ကိုအတော်တာဝန်မကျေဘူးလို့ခံစားရတယ်။အတော်သူ့ကိုစိတ်မကူပေးနိုင်ဘူး။လေယာဉ်တွေမလို့ရတော့ဝင်ငွေလည်းမရှိဘူး။စားတော့ဖို့အဆင်မပြေတာလည်းပါပါတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမဲ့လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်ပါမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးရတဲ့ကျေးဇူးအချူတင်ရှိပါရရှင
် Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြာခင်မှာတော့ဥတ္တမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ VOA American အတန်ကနေ2022ခုနှစ် April 30ရက်စနေနေ့ညပိုင်းမှာပါတာ season တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ဥတ္တမောင်းတန် season တင်ဆက်တဲ့ Democracy လူခွင့်နဲ့ခေပြိုင်ကွာ season ကိုတင်ဆက်ပေးမှာဖြစ်ပါတယ်။လက်ရဆုံးရောက်အမျိုးသားရေးဝါဒဟာမြန်မာနိုင်ငံမှာတာမကအနောက်နိုင်ငံတချို့မှာပါတစုံတရာအင်အားကောင်းလာခဲ့ပါတယ်။မကြခင်ကပြည်စည်းသွားခဲ့တဲ့ပြင်သစ်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာပိုင်ဆိုင်ခဲ့ကြတဲ့သမ္မတလောင်းနှုတ်ရဲ့နိုင်ငံရေးကိုကြည့်လိုက်မယ်ဆိုရင်လည်းအမန်နျူအယ်မက်ခရွန်ကအလဲဘဟုဝါဒီဖြစ်ပြီးတော့မရင်းလပန်းကတော့လက်ရဆုံးအမျိုးသားရေးဝါဒီဖြစ်တာကိုတွေ့ကြရမှာပါ။ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစည်းအဝေးမှာလက်ရဆုံးရောက်အမျိုးသားရေးဝါဒနဲ့လူခွင့်ရေးအကြောင်းကိုဦးထင်ကျော်လွင်နဲ့ဦးတင်မောင်တန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။
ဒီကရခွန်ရဲ့အတွင်းသတင်းတွေထဲမှာထိတ်တန့်ကိုတက်လာတဲ့သတင်းကတော့ပြည်သက်နိုင်ငံမှာအီမန်နျူအယ်ဘက်ခရွန်ကလီပန်ကိုသဗ္ဗရွေးကောက်ပွဲမှာအနိုင်ရသွားတဲ့သတင်းဖြစ်ပါတယ်။နိုင်ငံရေးအဖြစ်ဆိုလို့ရှိရင်အလဲဘိုးဝါဒီတယောက်နဲ့လက်ရအစွန်ရောက်အမျိုးသားရေးဝါဒီတယောက်တို့ရဲ့ပြိုင်ပွဲလို့ပြောလို့ရပါတယ်။ဒီပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကမ္ဘာအစည်းအဝေးမှာတော့လက်ရအစွန်အမျိုးသားရေးဝါဒနဲ့လူခွင့်ရေး ဘလို့ဆက်ဆက်တယ်ဆိုတာကိုကျွန်တော်တို့တင်ပြချင်ပါတယ်။ဒီစီစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ကိုတင်ကျော်လွင်ဖြစ်ပါတယ်။သူဟာပြည်သက်နိုင်ငံမှာရောက်ရှိနေတဲ့ပြည်သက်နိုင်ငံရောက်မြန်မာများအခွင့်အရေးဥက္ကဋ္ဌအဖြစ်2020အထိအနည်း20လောက်တာဝန်ယူခဲ့သူသူလည်းဖြစ်ပါတယ်။အခုလည်းအဲလူငယ်တွေကိုလက်ဆင့်ကမ်းတာဝန်ပေးရလိုက်ပြီးတဲ့နောက်မှာအလုပ်ကွန်ပျူတာဖွဲ့ဝင်နဲ့မြန်မာကြီးကိုဆက်လက်ဆောင်ရွက်နေတဲ့သူတယောက်ဖြစ်ပါတယ်။သူနဲ့ပြည်သက်နိုင်ငံရဲ့မကြတင်ကရွေးကောက်ပွဲအကြောင်းကိုဆွေးနွေးသွားမှာပါ။ဟုတ်ကဲ့ကိုရီကျော်ရေးဆွေးနွေးပေးတဲ့အတွက်ကြောင့်မလို့ပထမအဆုံးကျေးဇူးတင်တဲ့အကြောင်းပြောပြစေခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ကိုရီကျော်ပြည်သက်နိုင်ငံကိုရောက်နေတာဘယ်နှစ်နှစ်လောက်ကြာကြာပြီလဲမသိဘူးခင်ဗျာ။
ကျွန်တော်ပြင်သစ်နိုင်ငံကိုရောက်နေတာတော့အနည်း20ကျော်လောက်ရှိပါပြီ
။ဟုတ်ကဲ့။ကျွန်တော်လည်းအမေရိကန်နိုင်ငံကိုရောက်တဲ့အခါမှာဒါကတော့ဒုက္ခတွေဖြစ်နေရောက်ရလို့ပဲ။ပြင်သစ်နိုင်ငံကိုခုထင်ကျော်ရောက်တဲ့အခါမှာလည်းဒုက္ခတွေတယောက်အနေနဲ့ရောက်ရှိလာမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ကျွန်တော်လည်းခုနပြင်သစ်နိုင်ငံမှာနိုင်ငံခုလုံးဝင်တောင်းပြီးတော့အဲဗမာပြည်အရေးဒီပြင်သစ်မှာရှိတဲ့ဗမာတွေနဲ့စူးစိပြီးတော့ဗမာပြည်အရေးကိုဆက်လက်ပြီးတော့ကျွန်တော်တို့အချိန်ဒီလောက်နေတော့ပါပဲ။ဆိုတော့တကယ်ခေါ်လို့မတဲ့ကျွန်တော်ပြင်သစ်မှာရောက်ခဲ့တာ
ပါ။ဟုတ်ကဲ့။ဒါကြောင့်မို့လို့ကျွန်တော်တို့ပထမဦးဆုံးစပြီးဆွေးနွေးကြတာကတော့ဒုက္ခသည်များအရေးနဲ့ပတ်သက်ပြီးတော့ပေါ့။ဖေဗရဝါဒအလဘဝါဒနဲ့နောက်ပြီးတော့လက်ရအစွန်ရောက်မျိုးသားရေးနိုင်ငံရေးပါဘလို့များသဘောထားကွာပေါ့ဒီပြင်သစ်နိုင်ငံမှာရောက်တဲ့ကိုတင်ကျော်ရဲ့အတွေ့အကြုံအခုရွေးကောက်ပွဲမှာဆွေးနွေးခြင်းခုံကြတာဒီအပေါ်မှာကိုတင်ကျော်ပြောပြပေးပါခင်ဗျာ
။ဟုတ်ကဲ့ဒီအဲအခုဒီသမလား2ယောက်ပေါ့သမလား2ယောက်ကတော့ဒီ Emmanuel Macron ပေါ့ Emmanuel Macron ကတော့သူကလူငယ်တယောက်ဖြစ်တယ်သူ့ရဲ့ပါတီကတော့2026မှာအဲ Republic on March ဆိုပြီးတော့ပြင်သစ်လို့ပေါ့ Republic on March ဆိုပြီးတော့သူကအဲဖွဲ့ပြီးတော့မှအဲဒီနိုင်ငံရေးတော့ကလည်းဝင်တာပေါ့သူ့ရဲ့ပါတီကတော့ Social Liberalism လို့ပြောလို့ရတယ်နော်နောက်တစ်ခုကပါလေတော့သူက Reformism ပေါ့ပြည်ပြောင်းလဲပါတီပေါ့ပြည်ပြောင်းလဲမူဝါဒခိုင်ထားတဲ့လူပေါ့နော်နောက်တစ်ခုကတော့ဒီသည့်အရာကိုမဆိုသူတို့ကွာမမှန်ဘူးမဟုတ်ဘူးဆိုရင်ပြောင်းလဲနိုင်တယ်ဆိုတော့ဝါရာမျိုးကိုင်းထားတယ်ကွာမာရီလိုပန်မာရီလိုပန်ကတော့သူကအဲသူ့ရဲ့ပါတီကတော့ဒီကွာတော့ Front National ပေါ့ Front National သဘောတရားကတော့အမျိုးသားတပ်ဦးပေါ့နော်ပြင်သစ်အမျိုးသားတပ်ဦးလို့ဒိဗေရဆိုတော့သူ့ရဲ့ပါတီကတော့အဲမူဝါဒကတော့ရှင်းတယ်သူရှိမှလာလုံးလုံးမဲ့လူတွေသူကအဲ့ဒါတွေကိုအဲသူက opposition လုပ်တာလက်မခံဘူးပေါ့နော်လက်မခံဘူးတော့နောက်တစ်ခုကပါလဲဆိုရင် International နဲ့ကဘာကြီးရဲ့အဲဖြစ်ဒီအဝုံဝိုင်းဖြစ်ဒီမှုသူကစန့်ကျင်တယ်နော်အဆုံးရောက်ကမှာမျိုးသားဆုံးရောက်ကမှာနော်သူအဲ့တော့ပါတီရလည်းအမျိုးသားသူ့ရဲ့အဲ့ဒီမူဝါဒတွေကိုင်ထားတယ်အခုချိန်ကြီးကိုင်ထားတော့မယ်ပေါ့နော်အဲ့တော့အခုလက်ရှိအနေအထားကတော့နော်နိုင်ငံကြီးခိုးလုံဝင်တဲ့ရောက်လာတဲ့လူတွေရှိတယ်အဲခုနစစ်ဘေးဒုက္ခနဲ့ရောက်လာတဲ့လူတွေရှိတယ်အခုလိုဒီယူကရိန်းကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နောက်ဒီတခြားအဲတခြားခုနဟိုအရှေ့လေပိုင်းကလူတွေရောက်လာတဲ့ဟာတွေရှိတယ်အဲနောက်ပြီးတော့နောက်တစ်ခုကတော့ခုနကအလုတ်ပါမင်းနဲ့နော်လာပြီးတော့အလုပ်လုပ်တဲ့လူတွေရှိတယ်။အဲသူကကိုလိုနီလုပ်ထားတဲ့နိုင်ငံတွေကဒေါ်လကောင်ကိုလိုနီမဟုတ်ဘဲနဲ့တခြားနိုင်ငံတွေကဒေါ်လကောင်လာလုပ်ကြရတယ်ရှိတယ်။အဲနောက်နံပါတ်4ကတော့ခုနကတော့ခုနပညာလားတင်တဲ့လူဒီနိုင်ငံမှာပညာလားတင်တဲ့ကျောင်းသားတွေနော်ကျောင်းသားတွေရှိတယ်။အဲနောက်တစ်ခုကတော့ရွှေပြောင်းအခြေချနေထိုင်တဲ့လူရွှေပြောင်းနေထိုင်တဲ့လူတွေကတော့သူတို့ကခုနဘာမှစာရွက်ထားတာမှမရှိဘဲနဲ့ဒီကခုနလှေစီးပြီးတော့လာတဲ့လူတွေအဲကားနဲ့တရံကုန်းတရံလေတရံရေတရံလာတဲ့လူเนาะအဲ့လူအဲ့လိုလူတွေရှိတယ်။เนาะအဲ့လိုလူတွေကိုအဲခုနကဒီအခုဒီအစိုးရရဲ့အဲခုန procedure အရာတော့သူတို့လူစားချင်းစာနာမှုအရာအထောက်ခံထားတယ်လက်ခံထားတယ်ဆိုတော့အဟာမျိုးရှိတယ်။ခုနမာရီလိုပန်းတို့ကတော့သူတို့ကတော့အဲ့ဒီဟာတွေကိုခိချုပ်ပြင်မယ်။သူ့နိုင်ငံထဲမှာဖြစ်နေတဲ့အဓိကဖြစ်နေတဲ့ဒီ criminal တွေအဲ့ကလည်းသူကဒီဟာဒီနိုင်ငံသားတွေကြောင့်ဖြစ်တယ်ပြောတယ်။ပြင်သစ်တွေရဲ့အလုပ်လက်မဲ့ဖြစ်နေတဲ့ဟာနိုင်ငံသားတွေကဒီနေရာမှာဝင်းယူတဲ့အတွက်သူ့နိုင်ငံသားတွေအလုပ်လက်မဲ့ဖြစ်ရတယ်ဆိုတာမျိုးသူကအကြောင်းပြပြီးတော့အဲ့ဒီဟာတွေကိုထိန်းချုပ်ဖို့အများအားပြောနေတယ်ပေါ့
။ဟုတ်ကဲ့။ဒုက္ခသည်နဲ့နိုင်ငံသားတွေကိုစန့်ကျင်လိုက်တဲ့အခါမှာလူမျိုးခွဲခြားမှုပေါ်ရှိတယ်လား။ပြင်သစ်လူမျိုးကြီးဝါဒကောင်ဒီဘဲတို့ပါတီမှာရှိတယ
်။ရှိပါတယ်။သူတို့ပါတီကိုထောက်ခံတဲ့တော်တော်များများပါလေရှိပါတယ်။ရှိတယ်ဆိုတာဘယ်လိုအမျိုးတွေဥပမာနဲ့ကျွန်တော်ပြရမလဲဆိုလို့ရှိရင်တော့ဒီမှာအလုပ်တစ်ခုရှောက်နေဆိုလို့ရှိရင်သူကသူတို့ယုံနေကနာတွေမှာအလုပ်ခန့်နေရာမျိုးတွေမှာမသိမလားသူတို့လူတွေကိုဦးစားပေးတဲ့သဘောမျိုးကြီးရှိတယ်။နောက်တစ်ခုကခုနစာရွက်စာတမ်းတွေအစ်စ်ပြန်လုပ်တာတို့လိုအပ်တဲ့ဟာတွေကိုတွားပြီးတော့ရှောက်တဲ့နေရာတွေမှာလည်းခုနလို သူတို့လူမျိုးတွေကိုဦးစားပေးတဲ့ဟာမျိုးတွေကိုအဲ national list တွေကလောက်တာများတယ်ယုံနေမှာတာဝန်ယူထားတဲ့လူတွေပေါ့နော်အဲ့တော့ခုနပြင်းတဲ့လူမျိုးကြီးဝါတာရှိပါတယ
်ဆိုတော့အမျိုးသမီးတွေကိုအခန်းကဏ္ဍကိုမြင့်တင်ပေးတဲ့နေရာမှာပေါ့ဘယ်လိုများပွားမလဲခင်ဗျာ
မာရီလိုပန်းတို့အနေနဲ့ကတော့ဒီလောက်ခွဲခြားမှုမရှိဘူးလို့ကျွန်တော်တို့ပြောရမယ်အဲဒါနဲ့ဒါပေမဲ့အမျိုးသမီးကိစ္စနဲ့ပတ်သက်ပြီးတော့ခုနကပြောပါပေါ့ခွဲခြားဒီဘာသာရေးရခွဲခြားမှုရှိ
ဟုတ်ဘာသာရေးခွဲခြားမှုရှိ
တန်ဘာသာကိုးကွယ်တဲ့လူတွေအဲကြောင့်သူတို့နိုင်ငံထဲမှာအကြမ်းဖက်မှုတွေဖြစ်တယ်အမျိုးသမီးတွေပေါ့နော်အမျိုးသမီးတွေခုနအမျိုးသမီးဟာလည်းပတ်သက်ပြီးတော့ကျွန်တော်ဟိုဟာ change ပြောချင်တာအဲ့တော့အမျိုးသမီးတွေဟာအဲဒီဟိုဟာလောက်ကြတယ
်ဒီချက်လို့
ဒီဟိုအေးပေါ့
ကောင်းမှုဟာချုံတယ
်ကောင်းမှုချုံကြတယ်ကောင်းမှုချုံကြဘာဒီလိုပန်းတို့နေရတော့ကောင်းမှုချုံတဲ့ဟာတွေလုံးဝသူတို့လက်မခံဘူးအကုန်လုံးကကုနာတော့ဟိုတန်းတူနေနေရမှာပဲတွားတွားကောင်းမှုချုံနေရမလို့ဘာသာကြီးအားလုံးတန်းတူအနေနဲ့သူကအဲ့လိုပြောတယ်အဲဒါပေမဲ့ကုနာကအင်မန်နျူအမက်ခွန်အနေနဲ့ကတော့ကုနာဘာပြောလဲဆိုတဲ့အကြောင်းဘာသာကြီးလွတ်လပ်ခွင့်ဟာတော့ဒီ constitution နဲ့ law မှာပြထားတယ်အရင်တော့ကတော့ဒီလိုမျက်နှာကိုအုပ်ပြီးတော့လုတ်တဲ့ခါကျတော့မျက်နှာကိုမမြင်ရအောင်မျက်နှာကိုမမြင်ရအောင်မမြင်ရတဲ့အတွက်ဒီမှာအကြမ်းဖက်မှုတွေဖြစ်တယ်ဆိုလို့ရှိရင်ကြောင်းနေမှာရောအပြင်နေမှာရောအကြမ်းဖက်မှုတွေဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီအကြမ်းဖက်မှုတွေအဲ့သူတို့ရဲ့ identity ကိုသိနိုင်အောင်ခုနအပေါ်ကဒီလိုကောင်းချုံနေတာတွေရတယ်မျက်နှာကိုဖုံးသွားတယ်လုံးဝမမြင်ရတဲ့ဟာမျိုးတော့မရဘူးအဲ့ဒါမျိုးကသူကဒီခုနတော့ဟို public တွေသွားတဲ့နေရာတွေအဲခုနတော့ဟိုကြောင်းနေမှာလုံးဝချုံဝင်းမရှိဘူးအဲ့တော့အဲ့ဟာဥပဒေအနေနဲ့တကယ်လို့အဲ့ဒါမျိုးလုပ်ခဲ့ရဆိုရင်150တန်ငွေရ
အများပြည်သူနဲ့ဆိုင်ရာနေရာတွေမှာလုံးဝမျက်နှာမပေါ်တဲ့နော်ကောင်းကင်ကျူနာမျိုးကိုတော့ပြင်သက်ပါလက်မခံဘူးပေါ့
လက်မခံဘူ
းနော်အဲ့ဆက်လက်ပြီးတော့
ဟုတ်ကဲ့
လူနည်းစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုများခွာခြားတာကိုတွေ့ရလဲပြဒီပါတီနှစ်ခုကြားမှာလူနည်းစုအခွင့်အရေးပတ်သက်ပြီ
းအဲ့လူနည်းစုအခွင့်အရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ national အဲကျွန်တော်တို့ဘယ်လိုပေါ်မယ် human rights convention ပေါ့
ကမ္ဘာလူခွင့်ရေးကြေညာစာတမ်းကြီးပေါ့
စာတမ်းเนาะကြေညာစာတမ်းကမ္ဘာလူခွင့်ရေးကြေညာစာတမ်းကိုလုတ်ပြီးလိုက်တာဖြစ်တယ်ပါရီကနေပြီးတော့လုတ်ပြီးတာဖြစ်တယ် Britain ပေါ့ပြင်သစ်မှာရှိတယ် Britain ဆိုတဲ့ပြည်နယ်ရှိတယ်အနောက်ဘက်မှာဆိုတော့အဲ့ဒီမှာသူတို့က Breton ဆိုတဲ့ခုနကဘာသာစကားရှိတယ်အဲ့ Breton ဆိုတဲ့ဘာသာစကားကိုသူတို့ကျောင်းမှာလည်းသင်တယ်သူတို့ကျောင်းမှာလည်းသင်တယ်အဲ့ဒီလိုတင်တာနဲ့ပတ်သက်ပြီးတော့ခုနကမာရီလိုပန်းကသူသာသမရဖြစ်ခဲ့ရင်သူကအဲ့ဒီအရာမျိုးကိုသူတို့ခုနကအဲနေပိုင်ခွင့်မပေးနိုင်ဘူးပြောတယ်။နေပိုင်ခွင့်မပေးနိုင်ဘူး။အဲဆိုတဲ့အခါကျတော့အဲခုနကဟိုသူတို့ရဲ့ခုနကအဲဒီလူနည်းစုတွေရဲ့အပေါ်မှာမြင်တဲ့အမြင်ကအလွန်အတန်းကိုကြီးမြောင်းတယ်
။ဒါနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဟိုဘဝမှာအလေးမသာတဲ့ဥမာအခြေခံလူတန်းစားတွေရဲ့အပေါ်မှာကောယက်တိချက်နှစ်ခုကွာဟတာဟောရှိပါလ
ားအဲယက်တိချက်နှစ်ခုကတော့ခုနဟိုကွာဟတာရှိတယ်အဲကွာဟတာရှိတယ်ဆိုတာကတော့ခုနတိတ်ဆူဆူဝါတော့မဟုတ်ဘူးပေါ့ခုနတော့အလိုကျွန်တော်နည်းနည်းရှင်းပြချင်တာက system ကိုကျွန်တော်နည်းနည်းပြောပြမှာရတယ်အဲဆိုတော့ခုနဟို
ဆင်းရဲလူမှုကွန်ကြီးစောင့်ရှောက်ရေး
စနစ်ပေါ့လူမှုကွန်ကြီးစနစ်ပေါ့နော်အဲ့ဒါကိုကျွန်တော်နည်းနည်းရှင်းပြရအဲ့တော့ခုနဒီနိုင်ငံမှာခုနအောက်ဆုံးအဆင့်အလားစားရတယ်ပေါ့နော်အဆိုးရရလဲသူကနှစ်ဆင့်နှစ်တိုင်းအဲ့ဒီအောက်ဆုံးလာတာရတဲ့ဒူတီရဲ့ဝင်ဝင်နဲ့ဒီနိုင်ငံမှာအသက်ရှင်နေထိုင်မှုစားနိုင်စားဝတ်နေရေးအတွက်ကိုသူတို့အမြဲတမ်းအဲချိန်ကြိုက်နေမလောက်ဘူးဆိုလို့ရှိရင်အဲခုနကလာစားပြီးထပ်တိုးပေးဖို့ပြဌာန်းတယ်အဲဒါနှစ်တိုင်းပေါ့နော်နှစ်တိုင်းပေါ့အဲဆိုတော့ခုနကဒါကတော့ခုနအောက်ခြေလူတန်းသားတွေအောက်ခြေလူတန်းသားတွေရဲ့ဒီအောက်ဆုံးအဆင့်လာစားရတဲ့ဒူတီရဲ့အနေထားပေါ့နော်အနေထားပေါ့အဲ့တော့ခုနအဲ့ဒီလိုအောက်ဆုံးအဆင့်လာစားရတဲ့လူတွေအပြင်အဲခုနတော့အလုပ်လက်မဲ့ခုနတော့အလုပ်လက်မဲ့အလုပ်လက်မဲ့ဖြစ်နေတဲ့လူတွေဆိုလို့ရှိရင်အဲခုနတော့အလုပ်လက်မဲ့ကြီးရမယ်အလုပ်လက်မဲ့ကြီးအပြင်ကိုစေကုသပိုင်ခွင့်ကိုတရားရဟန်းလုံးပေးထားတယ်နော်နော်ခုနတော့ဟိုဒီအမစံမစမ်းနေတက်ကတော့သူတို့ကခုနဘာမှအလုပ်မလုပ်နိုင်တဲ့လူတွေဖြစ်တဲ့အတွက်နော်ခုနအလုပ်လုပ်နိုင်တဲ့လူတွေကိုတော့ဒါသူအတိုင်းတာနဲ့သူဖန်ပြီးအလုပ်တွေကိုဖန်ပြီးပေးပြီးတော့အလုပ်မလုပ်နိုင်တဲ့လူတွေအတွက်ကတော့အစိုးရနေပြီးတော့တရားရဟန်းလုံးတောင်းမယူပြီးတော့ဆောက်ရှောက်တယ
်ဟုတ်ကဲ့အဲ့ဒါကတော့ဒီအဲမတန်ပေမဲ့စွမ်းနဲ့မတန်စွမ်းပုံကိုယ်တွေအပါဝင်เนาะစင်းအဲအစုံတရားဝင်ဝင်နေတဲ့သူတွေအပေါ်မှာလက်ရှိမူဝါဒပေါ့
ဟုတ်ကဲ့
ဒါကိုအမျိုးသားရေးဆွေးနွေးဝါဒီတွေကဘယ်လိုများ တဘောထားတယ
်အမနျူအယ်မက်ခရွန်တို့ကဒီအလုံနဲ့ပတ်သက်ပြီးတော့သူ့နိုင်ငံရဲ့ဟိုစီးပွားရေးတိုးတက်မှုနဲ့အညီအလုပ်ဖန်တီးမှုတွေကိုသူက professional တွေရဲ့အဲ့ဒီလူတွေအတွက်တည်းအလုပ်လက်မဲ့တွေအတွက်ကဲအခုနမတန်မဆန်းနေအတွက်ကဲသူကအဲ့ဒီအလုပ်တွေကိုပုံမှန်ဖန်တီးပေးဖို့ရဲ့နောက်တစ်ခုကလကပေါ့လကပေါ့အဲ့ဒီလူတွေရဲ့လကကိုနော်သူကတော့ပိုးပြီးတော့သူကအောက်ဆုံးလကကိုပိုးပြီးတော့တိုးပေးနိုင်တယ်အဲသူကအဲ့ဒီခုနစင်းစရာတွေနဲ့သူတို့ပြတယ်ပါရီလိုပန်းကတော့သူကအဲ့ဒီလူတွေကိုအခြေခံသူ့ရဲ့အခြေခံတဲ့လူကတော့ agriculture သမားတွေရဲ့ကုန်ထုတ်လုပ်ငန်းတွေအခြေခံပြီးတော့ပြောတယ်အဲ့ဒီလိုနှစ်ခုခွဲ
ဟုတ်ကဲ့ကိုတကျော်ကြီးကျေးဇူးအများကြီးတင်ပါတယ်အခုပြင်သစ်နိုင်ငံကလက်ရာဆိုမျိုးသားရေးဝါဒနဲ့လူခွင့်ရေးဆက်ဆက်မှုအကြောင်းကိုတင်ပြသွားခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်ဆိုခုဆွေးနွေးသွားခဲ့တာကတော့ပြင်သစ်နိုင်ငံရောက်မြန်မာများအဖွဲ့မှာ2020ဒီဥပဒေလုပ်ခဲ့ပြီးအခုတိုင်မြန်မာရဲ့အရေးကိုဆက်လက်ဆောင်ရွက်နေတဲ့ဦးထင်ကျော်လွင်ဖြစ်ပါတယ်ကျွန်တော်ကတော့ဒီမှာပ
ါဥတ္တမအောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါအောက်ရီလိုက်စားမှုဆွဲချက်နဲ့တောင်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာနိုင်ငံတကာကပြစ်ဒဏ်ရှောက်ချလိုက်ပါတယ်မြန်မာစစ်တပ်ရဲ့လုပ်ရက်ကိုမထောက်ခံဖို့မြန်မာစစ်တပ်နဲ့ပူးပေါင်းပြီးတော့စီးပွားရေးမတွဲမလုပ်ဖို့မြန်မာအရက်ဖတ်အဖွဲ့စည်း900ကျော်ကတရုတ်ဆိုရကိုအိတ်ဖွင့်ပေးစာတစ်စောင်ဖိပို့လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဖန်စီထိမ့်သိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအကြမ်းလိုက်စားမှုဆွဲချက်နဲ့စစ်ကောင်စီတရားရုံးကဧပြီလ29ရက်နေ့မှာထောင်ဒဏ်5နှစ်ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာရဲ့ပြစ်တင်ရှုံချတာတွေကြဲကြဲလောင်လောင်ထွက်လာပါတယ်ဒီတရားစင်ချက်အပေါ်မှာကုလသမဂ္ဂဥရောပသမဂ္ဂအပါအဝင်အမေရိကန်ပြည်ထောင်နိုင်ငံတို့ကပြစ်တင်ရှုံချလိုက်တာပါအယက်သားကောင်းဆောင်သူဦးကိုနိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်တဲ့တရားရုံးတစ်ခုကအခုလိုထောင်ဒဏ်5နှစ်ချမှတ်လိုက်တာဟာတရားဥပဒေစိုးမိုးရေးကိုချိုးဖောက်လိုက်တဲ့နောက်ထပ်အဓိကခြေလှမ်းဖြစ်ပြီးတော့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီအတွက်ဆွေးနွေးမှုဖြစ်တယ်လို့ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကကြေညာချက်မှာရေးသားထားပါတယ်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU ကထောင်အောင်ဆန်းစုကြည်အပါအဝင်ဖန်စီထားသူအလုံးပြန်လုံပေးဖို့လဲတောင်းဆိုထားတာပါထောင်အောင်ဆန်းစုကြည်ကိုထောင်နာ5နဲ့ထပ်ပြီးတော့ချမှတ်လိုက်တာဟာလှုပ်ချန်ချမှတ်တဲ့စင်ချက်ဖြစ်တယ်လို့လဲအမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ကဧပြီ29ရက်နေ့အထက်လွှတ်တော်မှာမြန်မာပြည်အရေးနဲ့ပတ်သက်လို့ပြောတဲ့မင်ခွန်းတွင်ထည့်သွင်းပြောကြားခဲ့တာပါထောင်အောင်ဆန်းစုကြည်ကိုခုလိုထောင်နာ5နဲ့ထပ်ပြီးတော့ချလိုက်တဲ့အနေမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ပြီးဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်တရားရုံးရဲ့ဒီဆုံးမြတ်ချက်ဟာမြန်မာပြည်သူတွေရဲ့သဘောဆန္ဒနဲ့လုံးဝဆန့်ကျင်ပြီးဒီမိုကရေစီနီလာအရာရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုမိမ့်မိန်ပြောက်ကွဲသွားအောင်စစ်ကောင်စီကလှုပ်ဆောင်လိုက်တာဖြစ်တယ်လို့လည်းပြည်ထောင်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်ဒါဟာမနေ့ဖေဖော်ဝါရီလ3ရက်နေ့မှာစစ်ကောင်စီကအာဏာသိမ်းယူလိုက်တဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုကိုမထီမဲ့မြင်ပြုလိုက်ခြင်းဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်အလားတူပဲမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းအခုလိုတူအောင်ဆန်းစုကြည်အပေါ်စင်ချက်ချလိုက်တဲ့အပေါ်ဆိုရင်ကြောင့်လည်းမြန်မာနိုင်ငံတွင်းကအခြေခံလူခွင့်ရေးတွေနဲ့တရားဥပဒေစိုးမိုးမှုပေါ်ထွန်းလာပါစေလို့တွစ်တာလူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအချက်အသေးမျိုးစုံနဲ့ရင်ဆိုင်နေရတဲ့မြန်မာအရေးဝိုင်းဝန်းဖြည့်ရှင်ပေးနိုင်ရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကကြိုးပမ်းနေချိန်မှာပဲထိုင်းနိုင်ငံကမြန်မာဆိုင်ရာထိုင်းအထူးကိုယ်စားလှယ်တူကိုခန့်အပ်လိုက်ပါတယ်။ဒီကမ္ဘာဟာထူးခြားပြီးတော့အာဆီယံဘုံသဘောတူညီချက်ဖော်ဆောင်ဖို့အခက်ကြုံနေချင်းဂျာကဝင်ကူပေးနိုင်လိမ့်မယ်လို့သုံးသပ်သူတွေကဆိုပါတယ်။အခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေထက်မြန်မာနဲ့ပိုးပြီးတော့ချိတ်ဆက်မှုရှိတဲ့ထိုင်းနိုင်ငံအနေနဲ့မြန်မာအရေးထက်ထဲဝင်ပါဝင်ပြီးသား Miss Pompeo ကန်ချာနလကိုဧပြီလ25ရက်နေ့ကခန့်အပ်လိုက်တာပါ။ဒါအပြင်ထိုင်းနိုင်ငံရဲ့အခက်အခဲဆိုအချိန်တွေမှာတော့အားလုံးနဲ့လက်ခံတွေ့ဆုံညှိနှိုင်းဖြေရှင်းသက်တဲ့သံတမန်ရေးကျွမ်းကျင်မှုကလည်းမြန်မာအခြေအတဲ့အတွက်အထောက်အကူဖြစ်လိမ့်မယ်လို့စောင့်ကြည့်လေ့လာသူတွေကရှုမြင်ပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနအကြံပေးသူဖြစ်တဲ့ Miss Kanchana Lakha မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကြည်ကြဲပြန့်ပြန့်သိရှိထားသူဖြစ်တဲ့အတွက်အခုလိုအခန့်အခဲရလို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ Don Pramudwinain ကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ် Bangkok Post တင်းစာကအင်္ဂါနေ့ကဖော်ပြခဲ့တာပါထိုင်းနိုင်ငံရဲ့ပထဝီနိုင်ငံရေးစီးပွားရေးလူမှုရေးနဲ့အမျိုးသားလုံခြုံရေးမှာမဟာဗျူဟာကြကြအရေးပါတဲ့မြန်မာနိုင်ငံကအခြေအနေတွေကိုအထူးကိုယ်စားလှယ်ကအနီးကပ်စောင့်ကြည့်တာဝန်ယူမှာဖြစ်ပြီးထိုင်းနိုင်ငံရဲ့နိုင်ငံသားရေးမော်ဝါဒနဲ့အညီကင်တွယ်ဆောင်မှာဖြစ်တယ်လို့လည်းပြောပါရယ်အထူးကိုယ်စားလှယ်ရဲ့တာဝန်တွေထဲမှာအစိုးရဌာနတွေပုဂ္ဂလိကကဏ္ဍတွေနဲ့လည်းဆက်သွယ်ညှိနှိုင်းဆောင်ရွက်ဖို့ပါဝင်တယ်လို့နိုင်ငံတကာနဲ့တွေ့ဆုံမှုကိုလည်းတာဝန်ယူရမှာပါ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုတွေမလုပ်ဖို့
မြန်မာပြည်တွင်းအကြမ်းဖက်အဖွဲ့900ကျော်ကတရုတ်သမ္မတရှီဂျင်ဖင်ကိုတိုက်တွန်းထားတဲ့အိတ်ဖွင့်စာတစောင်ကိုဧပြီလ25ရက်နေ့မှာရေးသားပေးပို့ခဲ့ကြပါတယ်။ပြည်သူလူထုကိုဖိနှိပ်ပြီးလူမျိုးလုံးတပ်ဖြတ်မှုတွေပါကျူးလွန်နေတဲ့မြန်မာစစ်တပ်နဲ့ဆက်ဆက်ပြီးစီးပွားရေးလုပ်ကိုင်နေမယ်ဆိုရင်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလူထုတော်လှန်ရေးမှာထည့်သွင်းဖို့ဖြစ်လာနိုင်တယ်လို့ဖော်ပြရေးသားထားပါတယ်။စစ်ကောင်စီရဲ့လုပ်ရက်တွေကိုဆက်ထောက်ခံတာမျိုးစီးပွားရေးအရာပူးပေါင်းဆောင်ရွက်တာမျိုးမလုပ်ဖို့တရုတ်ဆိုရကိုပြည်တွင်းအရက်ဖက်အဖွဲ့စည်း958ဖွဲ့ကရေးသားပေးပို့တာပါ။နယ်ပယ်ပေါင်းစုံကအရက်ဖက်အဖွဲ့စည်းတွေရဲ့အတန်းတွေဖြစ်လို့တရုတ်ဆိုရပေါ်မှာတစုံတရာတက်ရောက်မှုရှိနေမယ်လို့လည်းဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကမျှော်လင့်နေပါတယ်။တရုတ်ဆိုရအနေနဲ့ပြည်တွင်းအရက်ဖက်အဖွဲ့တွေနဲ့ဆက်ဆံရေးထူထောင်ဖို့ဂျာကာလာညီညွတ်ရေးအစိုးရ NUG နဲ့တစင်ခံနိုင်ငံရေးဆွေးနွေးမှုလုပ်ပေးဖို့NLD, SNLD အပါအဝင်နိုင်ငံရေးပါတီတွေနဲ့ပါတီချင်းဆက်ဆံရေးထူထောင်ဖို့စစ်ကောင်စီနဲ့စီးပွားရေးလုပ်ငန်းအစ်တွေလှုပ်တာရပ်ဆိုင်းဖို့စစ်ကောင်စီကိုကူညီထောက်ပံ့တာတွေရပ်ဆိုင်းဖို့အပါအဝင်အချက်9ချက်ကိုအရက်ဖက်အဖွဲ့တွေကတရုတ်သမ္မတကိုတောင်းဆိုခဲ့တာဖြစ်ပါတယ်။တရုတ်မြန်မာရေနံပိုင်လိုင်းကိစ္စပြည်ရင်းသဘာဝပတ်ဝန်းကျင်အဖွဲ့တွေကန့်ကွက်ခဲ့တော့ကတရုတ်ပေါ်လစ်ဘူရိုအရာရှိတွေမြန်မာသဘာဝပတ်ဝန်းကျင်အဖွဲ့နဲ့လာရောက်ဆွေးနွေးခဲ့မှုတွေအတွက်ရက်ဖက်အဖွဲ့ရဲ့အတန်ကိုတရုတ်အစိုးရကတတိထားစောင့်ကြည့်နိုင်ခြင်းရှိတယ်လို့တရုတ်မြန်မာရေနံပိုင်လိုင်းစောင့်ကြည့်ရေးကော်မတီအဖွဲ့ဝင်တူက VOA ကိုပြောပါရယ်။ဧပြီလဇန်ပိုင်းတုန်းကမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်တရုတ်နိုင်ငံကိုတွားရောက်ပြီးတရုတ်နိုင်ငံသားရေးဝန်ကြီးဝိုင်းဤနဲ့တွေ့ဆုံခဲ့ရမှာကိုဗစ်ရောဂါကူးစက်မှုတိုက်ဖျက်ရေးအပြင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့ပါရယ်။အာဆီယံကမြန်မာစစ်ကောင်စီအစ်မြင့်တာဝန်ရှိသူတွေနဲ့ဆက်ဆံဖို့တွန်းဆုတ်နေချိန်မှာအခုလိုမြန်မာအစ်မြင့်ဝန်ကြီးတူကိုတရုတ်ကလက်ခံတွေ့ဆုံခဲ့ရကြောင်းလူခွင့်ရေးအဖွဲ့ရဲ့ဝေဖန်ခံရတာလည်းဖြစ်ပါတယ
်။နိုင်ငံရေးပုံမှန်တွေနဲ့ဖန်ဆီးခံရတဲ့အကျဉ်းသား300ဝန်းကျင်ရှိတဲ့ကရင်ပြည်နယ်ဗအံမြို့ကထောင်ကလေးအကျဉ်းထောင်မှာဧပြီလ29ရက်နေ့ကဆန္ဒပြစုပမှုဖြစ်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုအခြားရာဇဝတ်အကျဉ်းသားတွေကရိုက်နှက်ရာကစုပဆန္ဒပြမှုဖြစ်ခဲ့တယ်လို့ထောင်နဲ့နေဆက်တဲ့နိုင်ငံရေးအကျဉ်းသားဟောင်းတူက VOA ကိုပြောပါတယ်။အကျဉ်းသားအချင်းချင်းနှိုက်ထက်စီးနင်းလုပ်မှုကိုဖြေရှင်းပေးဖို့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုဆန္ဒပြခဲ့တာဖြစ်ပြီးနိုင်ငံရေးတည်ထချင်းတွေနဲ့တမန်အုပ်ရေးဆန္ဒပြခဲ့တာပါ။ရာဇဝတ်မှုမိုးရစေဝါမှုအခြားအမှုတွေနဲ့အကျဉ်းကျနေတဲ့ရာဇဝတ်အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေကိုမကြာခဏဆိုသလိုအနိုင်ကျင်တာတွေနှိုက်ထက်စီးနင်းလုပ်တာတွေရှိတယ်လို့လည်းထောင်ကလေးအကျဉ်းထောင်ကနေမကြာခင်ကမှပြန်လုလာတဲ့နိုင်ငံရေးအကျဉ်းသားဟောင်းတယောက်ကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေဆန္ဒပြတောင်းဆိုနေတဲ့အချိန်မှာပဲထောင်ထဲကိုစစ်တပ်နဲ့ရဲအပြင်အကျဉ်းဦးစီးတာဝန်ရှိသူတွေရောက်လာပြီးတော့အခြေအနေကိုထိန်းသိမ်းခဲ့တာပါအကျဉ်းဦးစီးဌာနတာဝန်ရှိသူတဦးကတော့ဖအာမြုတ်ထောင်ကလေးအကျဉ်းထောင်မှာထောင်ဆူမှုဖြစ်ခဲ့တာမရှိဘူးလို့ညင်းဆိုပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆန့်ကျင်သူဆန္ဒပြသူထောင်နဲ့ချီမြန်မာနိုင်ငံတော်ကအကျဉ်းထောင်တွေမှာဖမ်းဆီးချုံနှောင်ခံထားတာပါရန်ကုန်အင်းစိန်ထောင်မန္တလေးဦးပိုတောင်အပါအဝင်အချင်းထောင်တွေထဲမှာနိုင်ငံရေးအချင်းသားတွေအပေါ်ဖိနှိပ်မှုကိုမကျေနပ်လို့ဆိုပြီးဆန္ဒပြတာတွေရှိခဲ့ပါတယ်။ဧပြီလ3ရက်နေ့ကပဲမုံရွာအချင်းထောင်ထဲမှာနိုင်ငံရေးအချင်းသားတွေဆန္ဒပြတာကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းမှုအတွင်းတဦးတည်ဆုံးပြီးတော့9ဦးဒဏ်ရာရခဲ့ပါတယ်။အချင်းထောင်တွေထဲကဆန္ဒပြမှုမှာပါဝင်တဲ့အချင်းသားတွေကိုထောင်အာဏာပိုင်တွေကရိုက်နှက်တာစေကုသခွင့်မပေးဘဲတိုက်ပိတ်တာတွေလည်းလုပ်နေတယ်လို့ရှစ်နေရေးအရက်ဖက်အဖွဲ့အစည်းတွေက VOA ကိုပြောပါတယ်။
စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသစုံမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်တိုက်ဆိုးလို့ပေါ်ပေါက်နေပြီးတော့စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်နေရဲစွန့်ခွာထွက်ပြေးရတဲ့ပြည်သူသိန်းချီရှိနေပါပြီ။စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်၊ကရင်ပြည်နယ်တို့မှာလည်းတိုက်ပွဲတွေဆက်မပြတ်ဖြစ်နေတဲ့အတွက်ပြည်သူတွေအိုးအိမ်ဆုံးရှုံးနေရပါတယ်။ဧပြီလ25ရက်နေ့ကစလို့စကိုင်းတိုင်းချင်းတွင်းမြေယိုအောက်ဖက်စစ်တပ်ရဲ့နေမြေရှင်းလင်းရေးမှာရွာလုံးကျွမိရှုခံနေရတဲ့အတွက်ထွက်ပြေးရတဲ့ရွာကန်ထောင်ချီရှိတယ်လို့ဒေသခံတွေကဆိုပါတယ
်။ဟိုကတော့ဇင်ကလေးကတော့စာပြင်းကောင်းနဲ့ဖုန်းကြောင်းမယ်ကြံတယ်ဗျာ။ကြံတာအကုန်လောင်သွားတယ်ဗျာ။အခုမနေ့ကကြံတဲ့အိမ်ဆယ်လုံးလောက်ကြံတဲ့ဟာကိုကနေ့မနေ့ဖြတ်ပြီးရှို့ပြတာ။မနေ့ကဟိုဟာရေရှို့ရှို့ပြီးလို့အဲ့ဒါဆယ်လုံးကြံတဲ့ဟာကနေ့မနေ့ထပ်ရှို့တယ်။ဟိုကကြီးကတအိမ်မှမကြံတော့ဘူး။ကြံတော့ကလည်းဟိုဟာအဲ့လိုရှို့ခံရတယ်ဗျာ။ကြံတော့ကသူတို့ကသူတို့ရောမီးရှို့မှလို့ဟိုအပြာချင်းမုံမှာတိုက်ခိုက်မှာလို့အဲ့လိုပြင်လာထားလို့တဲ့လူတွေကတော်တဲ့ကိုဆက်ရှောင်းကြတာအဲ့ဒီအချိန်မှာသူကတံပေါက်ကိုညအဲ့အာမညမှာပထမညဆလေးလုံးရှုပ်ပြတယ်ဟိုကလောင်းချစ်ကိုရောက်ပြီးမှနောက်ကျောင်းပြန်တုံပြီးတံပေါက်ကိုတစ်ခါရွာလာမရှုပ်ရတာအဲတံပေါက်ကတော့ဘာလို့အင်ဂျီ၄၀ကျော်လောက်တော့၄၀၅၀လောက်ကိုကျန်လိုက်တယ်ကျန်တာတော့အခုလောင်တော့တယ်ဒုက္ခနဲ့ဘယ်တွေကတော့ဒါလူပဲဖြစ်တယ်လူနေထိုင်ပြီးမှညာအဲ့လိုလူတန်းတဲ့ဥစ္စာလေးနဲ့စားတောင်းနေရတာကတော်တယ်မှာဟိုဟာကတန်ပေါက်ကလေးချင်းဟိုဟာ2000နာနီလောက်ရှိတယ်ကြာ1800ကျော်မှာဟိုဟာကဇင်ကလေးရော2ရွာပေါင်းကလေးချင်းကတော့3000လောက်ရှိတာကြာ
ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွာလုံးကျွန်းမီးလောင်ကျွမ်းခဲ့တာမှာစစ်ကောင်စီကမီးရှို့ခဲ့တာလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကကြေးရွာတွေမီးရှို့ခံရတာပြည်သူတွေတပ်ဖြတ်ခံနေရတာကဒေသခံကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကစွပ်စွဲပြောဆိုတာလည်းရှိပါတယ်။ကရင်နဲ့ချင်းပြည်နယ်ဘက်မှာတော့နေဆက်ဘက်ကိုပြည်သူတွေထွက်ပြေးခိုလုံခဲ့ကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံမတ်လ22ရက်နေ့ထုတ်ပြန်ချက်အရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကျန်းဖက်မှုတွေကြောင်းမြန်မာနိုင်ငံတဝန်းလုံးမှာထွက်ပြေးနေရသူ5သိန်းကျော်ရှိပြီးချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာနေရက်ဆုံခွာထွက်ပြေးရသူ2သိန်း8000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ
်။တပတ်တွင်ထိတ်တန့်ရောက်ဖန်စီခိုင်နေကိုတပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ကလသမဂ္ဂတွင်မူချိုအန်တိုနီယိုဂူတရက်စ်ကယူကရိန်းနိုင်ငံကိုဒီသတင်းပတ်ထဲမှာတွားရောက်ခဲ့ပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီနဲ့တွေ့ဆုံခဲ့ပါတယ်။ကလသမဂ္ဂတွင်မူချိုဟာမြို့တော်ကီဖ်အပြင်ရုရှားတပ်ဖွဲ့တွေပြန်ရုံသိမ်းသွားပြီးတော့အရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရကြောင်းတွေ့ရှိခဲ့ရတဲ့အဘူချာမျိုးတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။စီယာဆွေမှုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့ရုရှားအနေနဲ့နိုင်ငံတကာယာစုဝတ်တရားရုံး ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလတွင်မှုချုပ်ကတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့တော့ကုလသမဂ္ဂတွင်မှုချုပ်ဂူတရက်စ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အင်္ဂါနေ့တော့မော်စကိုမှာတွေ့ဆုံခဲ့ပြီးဖြစ်ပါတယ်။အမေရိကန်ကာကွယ်ဝန်ကြီးလွိုက်အော်စတင်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့လည်းဒီသတင်းပတ်ထဲမှာယူကရိန်းနိုင်ငံကိုသွားရောက်ခဲ့ပြီးတော့အမေရိကန်အနေနဲ့ယူကရိန်းအတွက်စီရေးအကူအညီတွေထပ်ပေးမယ်လို့ပြောဆိုသွားခဲ့ပါတယ်။ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ဟာကမ္ဘာစားသုံးကုန်ဈေးကွက်အပေါ်မှာအပြင်းထန်ရိုက်ခတ်ပြီးတော့နိုင်ငံတကာကုန်သွယ်ရေးထုတ်လုပ်မှုနဲ့ဝယ်ယူသုံးစွဲမှုပုံစံတွေကိုပြောင်းလဲသွားစေခဲ့တဲ့ဆိုပြီးတော့ကမ္ဘာပြည်ရဲ့နောက်ဆုံးစားသုံးကုန်ဈေးကွက်အလားအလာခံမှန်းချက်မှာဖော်ပြထားပါတယ်စားသုံးကုန်ဈေးနှုန်းတွေ2024ခုနှစ်နှစ်ကုန်အထိတခါမှမကြုံဘူးတဲ့ဈေးနှုန်းနဲ့ဆက်တက်နေအောင်မယ်လို့ကမ္ဘာပံကစီးပွားရေးသုတေသီတွေကပြောပါတယ်ပြီးခဲ့တဲ့နှစ်အတွင်းစွမ်းအင်လောင်စာဈေးနှုန်းတက်လာတာဟာ1983ခုနှစ်ကမ္ဘာရေနဲ့အကျက်တဲကျုံခဲ့ရပြီးနောက်ပိုင်းမှာအမြင့်ဆုံးဖြစ်ပြီးတော့ယူကရိန်းနဲ့ရုရှားနှစ်နိုင်ငံစလုံးကထုတ်ကုန်အများအပြားထုတ်လုပ်တဲ့နိုင်ငံတွေဖြစ်တာကြောင့်စားသုံးကုန်ဈေးတွေတက်လာတာကိုကမ္ဘာပံရဲ့အစည်းအဝေးမှာဖော်ပြထားတာပါတဘာဝတန်ငွေကိုအားထားထုတ်လုပ်တဲ့ဓာတ်ပြင်ဩဇာဈေးတွေလည်း2008ခုနှစ်နောက်ပိုင်းအမြင့်ဆုံးကိုရောက်နေပါတယ်။စီးရဲရိုက်ခတ်မှုကုန်သွယ်ရေးနဲ့ထုတ်လုပ်မှုတွေပြတ်တောက်သွားတာကြောင့်ရေနံစိမ်းဈေးက2022အတွင်းမှာပြင်းပြတက်ပြီးပါကိုဒေါ်လာ100အထိတက်သွားနိုင်ပြီးတော့2021ကတည်းကစရေ40ရာခိုင်နှုန်းတက်သွားတာဖြစ်တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။2021အတွင်းမှာကမ္ဘာတဝက်ဈေးအသုံးစရိတ်ကအရင်ကမကြုံဘူးတဲ့အခြေအနေမျိုးနောက်တစ်ချိန်ထပ်တိုးလာတယ်လို့ဆွီဒင်အခြေစိုက်စတော့ခ홈နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာနစီပရီကစီရင်ခံစာထုတ်ပြန်ထားပါတယ်။ယူကရိန်းကိုကျူးကျော်တဲ့ဈေးလှုပ်ရှားမှုတွေအတွက်ရုရှားနိုင်ငံဘက်ကဈေးအသုံးစရိတ်တိုးမြင့်တာမျိုးဥရောပနိုင်ငံတွေဘက်မှလည်းအလားတူလှုပ်လာနိုင်တယ်လို့စီရင်ခံစာမှာခန့်မှန်းထားပါတယ်။ကိုဗစ်ကရောဂါကြောင့်စီးပွားရေးဆွေးနွေးမှုတွေကြုံရပေမဲ့လည်းကမ္ဘာတဝက်နိုင်ငံတွေဟာစစ်လက်နက်တွေပို့ပြီးတော့စုဆောင်းနေတဲ့အကြောင်းနဲ့ပြီးခဲ့တဲ့နှစ်အတွင်းဖြန့်မြစစ်အသုံးစရိတ်3.8ခန်းနှုန်းထပ်တိုးခဲ့တဲ့အကြောင်းစီးကစားမှာဖော်ပြထားပါလေ2021ခုနှစ်အတွင်းကမ္ဘာတဝက်စစ်အသုံးစရိတ်9.2%တိုက်တိုးလာတာကြောင့် 1.1 ထရီလီယံထိရောက်လာတဲ့အကြောင်းစီပရီအဖွဲ့အကြီးတန်းသုတေသီတယောက်က AFP သတင်းဌာနကိုပြောပါလေရုရှားရဲ့စစ်အသုံးစရိတ်က 1.9 ခန်းနှုန်းတိုးလာပြီးတော့3.1%တိုက်ထပ်တိုးလာတာကြောင့်ဒေါ်လာ 65.9 ဘီလီယံထိရောက်သွားတာပါစစ်သုံးစိတ်ဟာရုရှားနိုင်ငံတစ်ခုလုံးရဲ့ပြည်တွင်းထုတ်ကုန်ပမာဏ GDP ရဲ့ 4.1% ခန့်နှုန်းနဲ့ညီပါလေယူကရိန်းနိုင်ငံရဲ့စစ်အသုံးစိတ်လည်းခရိုင်းမီးယားဒေသအသိပိုက်ခံရပြီးတဲ့နောက်ပိုင်းမှာ 82% ခန့်နှုန်းတိုးလာခဲ့ပါလေအမေရိကန်ကတော့တခြားနိုင်ငံအလုံးထက်ပိုများပြီးတော့ဒေါ်လာဘီလီယံ 800 သန်းရှိနေရပါ2021ခုနှစ်အတွင်းမှာ 1.4 ခန်းနဲ့တိုးလာခဲ့တာပါ။ယူကရိန်းစစ်ပွဲကြောင့်ဥရောပမှာတင်းမာမှုတွေတိုးလာနေရကြောင်းစစ်သုံးစီထပ်တိုးဖို့နေတို့အဖွဲ့ဝင်နိုင်ငံတွေပုံများလာမယ်လို့စီရင်ခဲ့ကြမှာဖော်ပြထားပါသည်။ပေတင်းတဲ့ဒုံးကျည်တွေနဲ့တခြားအဆင့်မြင့်ဆက်လက်နယ်တွေကိုပြသခဲ့တဲ့တင်းလာနေညတော့ကစီရေးပြအခမ်းအနားကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျိုအွန်းကိုလည်းတက်ရောက်ကြည့်ရှုခဲ့ပါသည်။မြောက်ကိုရီးယားအနေနဲ့နိုင်ငံရဲ့နျူကလ িয়ার စွမ်းရည်ကိုမြန်နိုင်သမျှအမြန်ဆုံးအားကောင်းအောင်လုပ်သွားမယ်လို့တင်းလာရင်နောက်ပိုင်းမှာကျင်းပခဲ့တဲ့စီရေးပြအခမ်းအနားအတွက်ကင်ဂျိုအွန်းကပြောခဲ့ပါသည်။မြောက်ကိုရီးယားရဲ့စီရေးအရာထိတ်တဲရေဆိုင်မှုဖြစ်ပေါ်တဲ့ဘေးနိုင်ငံကိုမဆိုချေမုန်းသွားမယ်လို့အမေရိကန်နဲ့သူ့မဟာမိတ်တွေနဲ့တင်းမာမှုတွေတဖြည်းဖြည်းကြီးထွားလာနေတဲ့မြောက်ကိုရီးယားကောင်ဆောင်ကပြောပါသည်။မြောက်ကိုရီးယားရဲ့နျူကလ ပိုင်ဆိုင်တဲ့အခြေခံအကြောင်းရင်းကစစ်ပွဲတွေကိုဟန်တာဖို့အတွက်ဖြစ်ပေမဲ့လိုအပ်လာရင်တော့ဒီထက်ပိုပြီးတော့အသုံးချသွားမယ်လို့လည်းသူကပြောတာပါဒီစီးပြခန်းနာကိုမြောက်ကိုရီးယားစစ်တပ်တည်ထောင်တဲ့နှစ်90ပြည့်အထိမ်းအမှတ်ကျင်းပခဲ့ရလေဖြစ်ပါသည်ပြင်သစ်လက်ရှိသမ္မတအမန်ဂျွန်မက်ခရွန်က2022သမ္မတရွေးကောက်ပွဲမှာပြိုင်ဘက်မရီလက်ပန်ကိုမဲရီအတွက် 58.5 လေးရာခိုင်နှုန်းနဲ့အနိုင်ရခဲ့ပါသည်။၅နှစ်တာအပြောင်းလဲတွေပေါ်ခဲ့ပြီးတော့ကောင်းမွန်တဲ့အချိန်တွေရောခက်ခဲတဲ့အချိန်တွေနဲ့ပါတစ်ခါမှမကြုံဘူးတဲ့အကျက်တဲတွေရင်ဆိုင်ခဲ့ပြီးချိန်မှာဒီနေ့ဒီတိုင်းပြည်ပေါ်မှာသမ္မတအဖြစ်နောက်ထပ်၅နှစ်ပြန်ပြီးတော့ဦးဆောင်ဖို့အများစုကကျွန်တော်ကိုရွေးချယ်လိုက်ပြီးဆိုပြီးတော့သမ္မတမက်ခရွန်ကပြောဆိုသွားခဲ့တာပါသူဟာပြည်ထောင်နိုင်ငံမှာနှစ်ပေါင်း20အတွင်းဒုတိယအကြိမ်ရွေးကောက်ခံရတဲ့ပထမဆုံးသမ္မတလည်းဖြစ်ပါသည်။မကြာခင်ကလုပ်ခဲ့တဲ့လူမှုစီတမ်းတွေမှာတော့ပြည်ထောင်နိုင်ငံသားအများစုကကိုဗစ်ကရောဂါနဲ့ရွေးပွဲအကျက်တဲလိုမျိုးကမ္ဘာအကျက်တဲကိုရင်ဆိုင်ရမှာသမ္မတမက်ခရွန်ကအသင့်တော်ဆုံးခေါင်းဆောင်ဖြစ်တယ်ဆိုပြီးတော့ဖော်ပြကြပါသည်။သမ္မတဟောင်းဖရန်ဆွာဟော်လန်လက်ထက်မှာလည်းမက်ခရွန်ကစီးပွားရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့တာပါ။အသက်44နှစ်အရွယ်နိုင်ငံရဲ့အရာအလယ်ဘဟုဘာတွေရှိတဲ့သမ္မတမက်ခရွန်ကယူကရိန်းစစ်ပွဲမှာငြိမ်းချမ်းရေးအောင်တတ်တမန်ရေးအရာအကျိုးစားအားထုတ်နေရလေဖြစ်ပါသည်။မဲခင်ပြောင်စုမှာတော့ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့အပြင်ကိုဗစ်အားဖြင့်ကာကွယ်ဆေးလည်းနှလုံးထိုးထားပြီးတဲ့ဒုသမ္မတကမလာဟဲရစ်ကိုဗစ်ပိုးရှိကြောင်းစစ်ဆေးတွေ့ရှိခဲ့ပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတဂရော်မှာတော့ကိုဗစ်ပိုးမတွေ့ခဲ့ရပါဘူး။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရှန်ဟိုင်းမြို့တော်ကလိုပဲအသွားလာကန့်သတ်ချက်လော့ကဒေါင်းတွေချထားပြီးတော့ကိုဗစ်စစ်ဆေးမှုတွေတိုးလုံနေပါတယ်။လူရေ22တန်းရှိတဲ့ဘေကျင်းမြို့တော်မှာအစုလိုက်အပြုံလိုက်ကိုဗစ်စစ်ဆေးမှုတတုပ်စီလုပ်နေတာဒီသတင်းပတ်ထဲမှာ3ကြိမ်ရှိသွားပြီးရနောက်ကိုဗစ်ကူးစက်ခံရသူတွေရှိတဲ့အကြောင်းရုံးနဲ့ရက်ကွက်နေရာတွေကိုသွားလာခွင့်ကတ်သက်ထားပါတယ်။မြို့ကန်အယောက်တန်း20လောက်စစ်ဆေးပြီးချိန်မှာဘေကျင်းမြို့တော်မှာကိုဗစ်လူနာသက်အယောက်50လောက်တွေ့ခဲ့ရပါတယ်။ထိုင်ဝမ်ကျွန်းမှာတော့ကိုဗစ်ကူးစက်သူအသစ်1000ကျော်အဖြစ်မကြုံစဘူးစံချိန်တင်မြင့်တက်နေရကြောင့်ထိုင်ဝမ်ဒေသခံတွေကာကွယ်ဆေးအပြေးလွှာသွားထုတ်နေကြပါသည်။နှစ်နှစ်ကျော်ကြာနိုင်ငံခြားခီးသွားလာမှုပိတ်ထားတဲ့နီပေါ်နိုင်ငံမှာတော့နိုင်ငံခြားခီးသွားတွေကိုပြန်ပြီးတော့လက်ခံနေပါသည်။ကေယောဂါမတိုင်ခင်2019လုံးကနီပေါ်ကိုလာရောက်တဲ့ခီးသွားအယောက်တိတိတမနှစ်တန်းရှိခဲ့တာဖြစ်ပြီးတော့အခုခီးသွားလာမှုပြန်ပြီးတော့ဖွင့်နေနောက်ပိုင်းနိုင်ငံစီးပွားအကျက်တွေကိုဖြည့်ရှင်းနိုင်မဲ့ခီးသွားလုပ်ငန်းကနိုင်ငံဝင်ငွေပို့တိုးလာဖို့နီပေါ်အစိုးရကမျှော်လင့်နေကြလည်းဖြစ်ပါရဲ့ရှင်
။တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီးတန့်စင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ burmese@viewnews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတလက်အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကြီးမှာထင်ရှားတဲ့ရှမ်းကောင်းဆောင်တဦးဖြစ်သူဦးခွန်ထွန်းဦးဟာရန်ကုန်မြို့ကိုမိုင်ကသူ့ရဲ့နေအိမ်မှာဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်89နှစ်အရွယ်ရှိဖြစ်တဲ့ခွန်ထွန်းဦးဟာဒီကနေ့မှာအနားယူမယ်လို့ပြောပြီးအိမ်ရာထဲဝင်သွားပြီးတဲ့နောက်အိမ်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့တွဲဘက်အထွေထွေတွင်ရင်းမှုဆိုင်းလိတ်ကပြောပါတယ်။ခွန်ထွန်းဦးကွယ်လွန်သွားတာဟာအစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့လည်းဆိုင်းလိတ်က VOE ကိုပြောပါတယ်။ခွန်ထွန်းဦးဟာ SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်ပါတီစထူထောင်ချိန်ကလေးကနှစ်30ကျော်ကြာတာဝန်ယူခဲ့သူဖြစ်ပြီးတော့2021ခုနှစ်မှာပါတီတာဝန်တွေကနေအနားယူခဲ့ပါတယ်။သူ့ရဲ့နိုင်ငံရေးလှုပ်ဆောင်ချက်တွေကြောင့်စစ်ဆေးရအဆက်ဆက်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရသလိုထောင်ဒဏ်နှစ်ရှည်ချမှတ်တာကိုလည်းခံခဲ့ရသူဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့ဇနီးဖြစ်သူနဲ့ဒူသားတစ်ယောက်နဲ့သမီးတစ်ယောက်ကြံရစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ February 1ရက်နေ့ကစပြီးတော့ April 29ရက်နေ့အထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်ဤမျိုးမျိုးနဲ့တေဆုံးသူပေါင်းဟာ1803ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း APB ကထုတ်ပြန်ထားပါတယ်ခင်ဗျာဒီညအတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲအခုညအစည်းအဝေးထုတ်လုပ်ရေးမှူးကအလိမ္မာဖြစ်ပြီးတော့အတံပိုင်းဆိုင်ရာ Engineer ကစစ်ဒရက်ဖရန်ကလင်ဖြစ်ပြီးတော့ရုပ်သံဆိုင်ရာအင်ဂျင်နီယာကတော့ချားစတန်မော့ခ်ဖြစ်ပါတယ် View American အတန်ရဲ့စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတူမီတာ1925နဲ့32တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.